Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုမုံကောင်းတောင်းလိုက်ပါတယ် VOA American တန်က2018ခုနှစ်မေလ30ရက်ဘူဟုနီမနက်ဖက်အတန်းလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40နဲ့51တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆက်မိုးပြီပါခင်ဗျာအခုနောက်ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်မကတော့ဆုမြတ်မမရှင်မြောက်ကိုရီးယားကောင်ဆောင်ရဲ့အနီးကပ်အချံပေးချယ်လေးပွင့်ဗိုလ်ချုပ်ကြီးတယောက်နဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုတို့ဒီသတင်းပတ်နောက်မှကြာရင်နယူးယောက်မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်ခံနေရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
Secretary Pompeo noted some of the more troubling cases around the world, including the plight of the Rohingya and now the Kachin in Burma. I visited several of the
refugees. ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပါအဝင်တကမ္ဘာလုံးမှာဆောင်ရွက်စရာတွေအများကြီးရှိနေသေးတဲ့အကြောင်းအမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာတာဝန်ကြီးပြောဆိုထားတာဖြစ်ပါတယ်။သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါအပြင်မနေ့ကရုံးထုတ်စစ်ဆေးခဲ့တဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုအခြေအနေလူကုန်ကူးမှုကူးဖို့ဒီရပြီးတော့ခေါ်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံတောင်ပိုင်းကရောဘာရောထဲမှာကယ်တင်ခဲ့ရတဲ့အကြောင်းအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲရဲ့အလားအလာစတဲ့သတင်းလွှာတွေကိုနားဆင်ရမှာပါနောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ဒါရီမတိုင်ခင်အရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားနိုင်ငံကကျယ်လေးပွင့်ဗိုလ်ချုပ်ကြီးတယောက်နဲ့နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုတို့သတင်းပတ်နောက်ပိုင်းကြလို့ရှိရင်နယူးယောက်မြို့မှာတွေ့ဆုံကြမယ်လို့အင်ဗျူရောကပြောပါတယ်။ဩဇာကြီးတဲ့ဗဟိုကော်မတီဒုဥက္ကဋ္ဌလည်းဖြစ်ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်တဲ့ကင်မြုံချိုဟာတရုတ်နိုင်ငံဘေကျင်းမြို့ကနေနယူးယောက်မြို့ဂျွန်ဖ်ကနေဒီလေဆိပ်စီကိုအဲချိုင်းနာလေကြောင်းနဲ့အင်္ဂါနေ့ကထွက်ခွာလာပြီဖြစ်ပါတယ်။ကင်ဂျုံချိုဟာကင်ဂျုံအန်ကိုအနီးကအကြံပေးနေသူတယောက်ဖြစ်တဲ့အတွက်ကင်ဂျုံအန်အစားလာရောက်ညှိနှိုင်းတာဖြစ်ပြီးတော့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်အောင်မြောက်ကိုရီးယားတို့ဘက်ကဘလောက်လိုလားနေတယ်လဲဆိုတာပြသနေတယ်လို့ကိုရီးယားအရေးလေးလာသူတယောက်ကပြောပါရယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆွေးနွေးကြမဲ့ထိပ်သီးဆွေးနွေးပွဲကြရင်အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားသဘောထားအမြင်တူအောင်လို့ခက်ခက်ခဲခဲဆွေးနွေးကြရလိမ့်မယ်လို့လေးလာသူတွေကခန့်မှန်းနေကြပါရယ်
American နိုင်ငံ2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိမရှိအစိုးရရှေ့နေရဲ့စုံစမ်းစစ်ဆေးမှုကလာမယ့် November လွှတ်တော်ရွေးကောက်ပွဲအတွက်အနှောက်အယှက်ဖြစ်စေလိမ့်မယ်လို့သမ္မတ Trump ကပြောပါတယ်။အထက်လွှတ်တော်မှာတရားရဲကသုံးပုံတစ်ပုံနဲ့အောက်လွှတ်တော်ကအမှတ်နေရာ435နေရာအတွက်မဲပေးရွေးချယ်မှုမှာအထူးစုံစမ်းမှု Robert Mueller ရဲ့တရားရေးအဖွဲ့ကအနှောက်အယှက်ဖြစ်စေမယ်လို့သူဘယ်လိုထင်မြင်လဲဆိုတာကိုတော့ရှင်းမပြပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့စုံစမ်းမှုမူလရဲ့နှစ်နှစ်ချီကြာမြင့်တဲ့စုံစမ်းစစ်ဆေးမှုတွေဟာသူသဘောကြတဲ့အမှတ်လောင်းတွေကိုမဲပေးသူတွေကမပေးဘဲဖြစ်လာနိုင်တယ်လို့ Republican Party အတွက်လည်းထိခိုက်စေတာမျိုးဖြစ်နိုင်တယ်လို့ပြောပါရတယ်။လွန်ခဲ့တဲ့နှစ်နှစ်သမ္မတရွေးကောက်ပွဲမှာရုရှားကလည်းဂျာမန်နှောက်ယှက်ပြီး Trump အနိုင်ရအောင်လုပ်ပေးခဲ့တယ်လို့ American ထောင်လိုင်းအတိုင်းဝန်ကမှတ်ချက်ချထားခြင်းပါပဲ။အခုလာမယ့်လွှတ်တော်ရွေးကောက်ပွဲမှာရုရှားဂျာမန်နှောက်ယှက်ဖို့ဆက်ပြီးကြိုးစားနိုင်တယ်လို့ American ရရှိတွေဘက်ကမျှော်လင့်ထားကြောင်းသူ့ရဲ့နိုင်ငံခြားရေးဝန်ကြီးတဲ့ Mike Pompeo ရဲ့ပြောကြားချက်ကိုတော့သမ္မတ Trump ရဲ့ Twitter မှတ်ချက်တွေမှာလှည့်လည်ရှုထားတာတွေ့ရပါတယ်။ထရမ့်ရဲ့ရှေ့နေနယူးယောက်မြို့တော်ဝန်ဟောင်းရူဒီယူလန်နီကတော့ဂျူလ၁၂ရက်စင်ကာပူမှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသမ္မတနဲ့မော်လာတို့တွေ့ဆုံပြောကြားမှုတွေဖြစ်မလာနိုင်ဘူးလို့ဒီသတင်းပတ်ထဲမှာပဲပြောကြားခဲ့ပါတယ်
။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်ခံနေရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာဘာသာယုံကြည်မှုကြောင့်ဖိနှိပ်မှုတွေပြင်းပြင်းထန်ထန်အပြစ်ပေးမှုတွေရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာပြောထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အခြေအနေဟာအင်မတန်ဆိုးဝါးနေတယ်လို့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဆန်ဘရောင်းဘက်ကအစည်းအဝေးခန်းစာထုတ်ပြန်ပွဲမှာပြောကြားသွားပါတယ်။မြန်မာနိုင်ငံမှာဆိုရင်လူနည်းစုဘာသာကိုးကွယ်သူတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဟာအခုချိန်ထိရှိနေတယ်လို့ယုံကြည်ကြောင်းနဲ့အခုဆိုရင်ကချင်ပြည်နယ်ထဲမှာနှိမ်နှင်းမှုတွေကိုနှစ်ဆတိုးလုပ်နေတယ်လို့တန်အမတ်ကြီးဘရောင်းဘက်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေနဲ့မြန်မာနိုင်ငံကကချင်ပြည်နယ်အခြေအနေအပါအဝင်ပို့ပြီးတော့စိတ်ပျက်စရာအဖြစ်အပျက်တချို့ကဘာတဝါမှရှိနေသေးတယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယား၊တရုတ်၊အီရန်၊ရုရှားနိုင်ငံတွေကဘာသာရေးချိုးဖောက်မှုတွေကိုလည်းအစည်းအဝေးခန်းစာထဲမှာမိမောင်းထိုးပြထားပါတယ်။ အခုလိုမြန်မာနိုင်ငံအပါအဝင်ဘာသာရေးလွတ်လပ်ခွင့်တိုးတက်မှုမရှိသေးတဲ့နိုင်ငံတွေမှာအခြေအနေတွေတိုးတက်လာစေဖို့အတွက်အမေရိကန်အစိုးရကဇူလိုင်လ25ရက်နေ့နဲ့26ရက်နေ့ကြာရင်ဝင်ကြီးများအဆင့်ဘာသာရေးလွတ်လပ်ခွင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်တယ်လို့နိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုကလည်းအစိုးရခန်းစာထုတ်ပြန်ပွဲမှာကြေညာသွားပါတယ်
။ဘယ်လ်ဂျီယမ်နိုင်ငံလီယက်မြို့မှာအချင်းတောင်ကနေခွင့်နဲ့ခဏထွက်လာတဲ့အချင်းသားတူကအင်္ဂါနေ့ကအမျိုးသမီးရဲနှစ်ဦးကိုအလစ်မှာသူတို့ရဲ့တနက်တွင်နဲ့ပဲသူတို့ပြန်ပြီးပြစ်တိုက်ခဲ့ပါတယ်။တနင်္လာရှိသူကရဲနှစ်ဦးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဒါဖြစ်နိုင်ခြင်းရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတစ်ခုဖြစ်နေရဲတွေကစုံစမ်းနေပါတယ်။သူကအဖို့မပါပဲတကူတဲ့လှုပ်ဆောင်တာလို့ရဲတွေကယုံကြည်ပါတယ်။တနက်သမားအမေကိုရဲတွေကတည်ဝင်မထုတ်ပြန်ပါဘူး။ဒါပေမဲ့တနက်သမားအသက်35နှစ်အရွယ်ဘန်ဂျမင်ဟာမန်ဖြစ်ကြောင်းဘယ်လ်ဂျီယမ်သတင်းတွေမှာဖော်ပြပါတယ်။သူကရာဇဝတ်ပြစ်မှုအများအပြားကျူးလွန်ခဲ့တဲ့အတွက်ဘယ်လ်ဂျီယမ်အချင်းတောင်မှာ10နှစ်ကျော်အကြမ်းကြာခံရသူလို့ဆိုပါတယ်။ဟာမင်းအမျိုးသမီးရဲ့နှစ်ယောက်နောက်ကတိတ်တဆိတ်လိုက်သွားပြီးသူတို့စီကတနတ်တွေလူယူပြီးမပစ်ခင်မှာသူတို့ကိုဓာတ်နဲ့ထုတ်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။သူကအနာကကြောင်တစ်ချောင်းနဲ့ပြေးဝင်ပြီးအနည်းဆုံးနှစ်ယောက်လောက်ကိုတရားခံဖြစ်နေခေါ်သွားတယ်လို့အထက်တန်းကြောင်ရဲ့ကားရနားရဲ့နေရာကထွက်လာတဲ့ကားသမားတစ်ယောက်ကိုပါပြစ်တတ်ခဲ့ပါတယ်။သူ့ကိုရဲတွေကပြစ်မတတ်ခင်မှာသူဟာကြောင်တဲ့ကိုပါပြေးဝင်ပြီးတနတ်နဲ့ပစ်ခတ်ခဲ့တယ်လို့ရဲလေးဦးကိုပါဒဏ်ရာရစေပါတယ်။သူ့ရဲ့နာမည်ဟာအကျံဖက်သမားဖြစ်စောင့်ကြည့်တဲ့အမည်ဆင်းမှာပါမပါကိုတော့အခုထိတည်တည်ချာချာမသိရသေးပါဘူ
း။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဟုတ်ထုံးနေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းကနေမြန်မာနိုင်ငံအနောက်ဘက်အမ်းမြို့ကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့မုန်တိုင်းဟာကုန်းတွင်းမုန်တိုင်းရဲ့အဖြစ်ဆက်လက်တည်ရှိနေပြီးတော့နောက်12နာရီအတွင်းမှာတော့အာရော့သွားမယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။ဌာနရဲ့ Facebook စာမျက်နှာမှာနောက်ဆုံးသတိပေးချက်အရအဲ့ဒီကုန်းတွင်းမုန်တိုင်းငယ်ကြောင့်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့မှာတနအီကို35မိုင်နှုန်းအထိလေပြင်းတိုက်ခတ်နိုင်တယ်လို့ပြောထားပါတယ်။စကိုင်းတိုင်းအထက်ပိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာတော့24နာရီအတွင်းမှာမိုးရေချိန်3လက်မနဲ့အထက်တခါဒီနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတို့မှာတလက်မခွဲထက်အထက်မိုးရွာသွန်းနိုင်ပါတယ်။မြမကန်ယိုရန်တလျှောက်နဲ့ကမ်းလို့ပင်လယ်ပြင်တွေမှာမကြာခဏမိုးသက်လေပြင်းတွေကျနိုင်ပြီးတော့လှိုင်းကြီးရာမှာဒီလှိုင်းအလွန်ကြီးနိုင်မယ်လို့လည်းခန့်မှန်းထားပါတယ်။မိုးသက်လေပြင်းကျစဉ်မှာရေပြင်းမြေပြင်းလေဟာတနအီကို45မိုင်အထိတိုက်နိုင်ပြီးတော့မြမကန်ယိုရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာလှိုင်းအမြင့်10ဘီကနေပြီးတော့16ဘီအထိရှိနိုင်တယ်လို့ပြောပါတယ်။မုံတိုင်းအရှင်ကျောင်းကုန်းမြင့်ဒေသအနီးနေထိုင်ကြသူတွေအနေနဲ့မြေပြိုမှုအန္တရာယ်မြမကန်ယိုရန်တခြားနဲ့ဒီမြင့်ငယ်ချောင်းငယ်တွေအနီးမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေဖြစ်နိုင်တယ်လို့လည်းကြိုတင်သတိပေးထားပါတယ်။ဒါအပြင်ပြည်တွင်းလေကြောင်းပြန့်တန်းရေးမြမကန်ယိုရန်တခြားနဲ့ကမ်းလို့ပြင်းတို့အနီးကကန်ဒီကန်ဝေးငါးဖမ်းရေရင်တွေသင်းမောတွေအနေနဲ့သတိထားကြဖို့အတွက်ကိုလည်းမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကအကြံပြုထားပါတယ်။
မြန်မာနိုင်ငံကို3ရက်ကြာလာရောက်ခဲ့တဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Virginia Campbell ကမြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းကလေးတငယ်တွေကိုထိရောက်စွာအကာအကွယ်ပေးဖို့သူခီးစဉ်ပြီးတိုက်တွန်းလိုက်ပါတယ်။တိုက်ပွဲတွေဖြစ်ပေါ်နေတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေစီကုလသမဂ္ဂတောရွက်ခွင့်ပေးဖို့လည်းသူကပန်ကြားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ဒုက္ခသည်9သိန်းလောက်ထွက်ပြေးရတဲ့ကိစ္စဟာစိုးရိမ်စရာကောင်းကြောင်းနဲ့ပိုပြီးစိုးရိမ်ရတာကဒီဒေသတွေမှာကုလသမဂ္ဂကတည်တည်ချာချာစောင့်မကြည့်နိုင်တာဖြစ်ကြောင်းအင်္ဂါနေ့ရန်ကုန်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာအာဏာပိုင်တွေနဲ့သူဟာပုံမှန်လည်းလည်းအပြုသဘောဆောင်ဆွေးနွေးခွင့်ရပေမဲ့ကလေးစစ်သားအုံဖြူမှုပပျောက်ရေးဆောင်ရွက်ပေးဖို့ပေးထားတဲ့ဂရီတွေမြန်မာနိုင်ငံကဖြည့်ဆည်းရမှာလုံလောက်မှုမရှိကြောင်းမြန်မာစစ်တပ်အနေနဲ့ကလေးစစ်သားတွေကိုတပ်ကထောက်ခွင့်ပြုနေကြောင်းသက်သေထောက်တာတောင်းခံရမှာတုံ့ပြန်မှုနှေးကွေးကြောင်းသတင်းချက်လက်တွေတောင်းခံရနေရာဒေသအတီးပြုချက်နဲ့ထိမ့်သိမ်းထားတဲ့ကလေးစစ်သားကြောင်းကုလသမဂ္ဂကမေးမြန်းရင်မြန်မာစစ်တပ်ဘက်ကတုံ့ပြန်ဖြေကြားမှုဟာတခါတည်းမှာလာပေါင်းများစွာဒါမှမဟုတ်နှစ်နဲ့ချီကြာမြင့်ခဲ့တယ်လို့လည်း Miss Campbell ကပြောကြားခဲ့ပါတယ်
လွန်ခဲ့တဲ့၄နှစ်တုန်းကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတရုတ်နိုင်ငံဘေကျင်းမြို့တော်အသွားလမ်းမှာပျောက်သွားတဲ့မလေးရှားလေကြောင်းလိုင်း အမှတ်စဉ် MH370 ကိုရှာဖွေမှုရလိုက်ပါပြီ။ခရီးသည်နဲ့လေယာဉ်အမှုရန်239ယောက်ပါသွားတဲ့လေယာဉ်ဘယ်လိုကြောင့်ပျောက်သွားသလဲဆိုတာကိုအခုချိန်ထိမသိရသေးတဲ့အတွက်မိသားစုတွေရဲ့ပူပင်တောကတွေကတော့မအေးနိုင်ကြသေးသလိုစိတ်ကျဉ်းနှမှုမရနိုင်ကြသေးပါဘူး။ကြေပြောနဲ့နဲ့လာတဲ့အိန္ဒိယသမုဒ္ဒရာကြီးထဲမှာလေယာဉ်နဲ့ပတ်သက်တဲ့အထောက်အထားမတွေ့ရတဲ့အဖြစ်အတွက်ကိုဒီရှာဖွေမှုကိုရပ်ဆိုင်းလိုက်တာဖြစ်တယ်လို့လေရင်ပြောက်ရှာပေးနေတဲ့ American အခြေစိုက် Ocean Infinity of Houston Company ကပြောပါတယ်ရှင် Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ဒုက္ခမျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးတော့မှမို့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေအရင်နားဆင်ရပါမယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးဘူးလို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။လူနည်းစုဘာသာကိုးကွယ်သူတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအခုချိန်ထိရှိနေတယ်လို့ယုံကြည်ကြောင်းနဲ့အခုဆိုရင်ကချင်ပြည်နယ်ထဲမှာနှိမ်နှင်းမှုတွေကနှစတိုးလုပ်နေတယ်လို့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တာဝန်ကြီးဆမ်ဘရောင်းဘက်ကပြောပါတယ်။အမေရိကန်အစိုးရရဲ့2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်စဉ်မှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ကချင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းမီးမောင်းထိုးပြခဲ့တာပါအပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပါလိမ့်မယ
်ကမ္ဘာတဝန်းကနိုင်ငံနဲ့နယ်နိမိတ်ပေါင်း200ကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုတင်ပြထားတဲ့အမေရိကန်အစိုးရရဲ့2019ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာကိုမေလ29ရက်နေ့ကထုတ်ပြန်ပါတယ်လူရိုင်းရဲ့အခြေခံလွတ်လပ်ခွင့်တစ်ခုဖြစ်တဲ့ဘာသာရေးလွတ်လပ်ခွင့်ကိုမြှင့်တင်ဖို့အမေရိကန်အစိုးရကတန်တိထန်ချဆောင်ရွက်နေတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဆမ်ဘရောင်းဘက်ကလည်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေကိုအမေရိကန်မှာပြဋ္ဌာန်းခဲ့တာအနှစ်20ရှိသွားချိန်မှာတိုးတက်မှုတွေရှိလာခဲ့တယ်လို့မြန်မာနိုင်ငံအပါအဝင်ဆောင်ရွက်စရာတွေအများကြီးလိုသေးတဲ့နိုင်ငံတွေလည်းရှိနေသေးတယ်လို့အင်ကာနေတို့ကအခုလိုပြောကြားခဲ့ပါတယ်
။ Secretary Pompeo noted some of the more troubling cases around the world including the plight of the Rohingya.And now the Kachin and Burma.
ရိုဟင်ဂျာတွေရဲ့ခြေနေနဲ့အခုမြန်မာနိုင်ငံကကချင်ပြည်နယ်ခြေနေတွေအပါအဝင်ပို့ပြီးတော့စိတ်ပျက်စရာဖြစ်ပျက်တချို့ကမ္ဘာတစ်ပေါင်းမှာရှိနေတာကိုဝန်ကြီးပုံပြောကထောက်ပြခဲ့ပါတယ်။လွန်ခဲ့တဲ့တစ်လလောက်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတချို့စီကိုကျွန်တော်သွားခဲ့ပါတယ်။အခြေအနေကတော့အင်တန်ဆိုးပါတယ်။ဘာသာယုံကြည်ကိုးကွယ်မှုကြောင့်သူတို့ဆက်ပြီးတော့ပြစ်မှတ်ထားခံရတဲ့အတွက်ကျွန်တော်တို့ပို့ပြီးတော့ကူညီဖို့လိုပါတယ်။
အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစလို့ CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်နဲ့ဇက်တိုက်သတ်မှတ်ခဲ့ပါတယ်။2018ခုနှစ်ဒီဇင်ဘာလကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကိုထပ်ပြီးတော့ CPC စည်းရင်းသွင်းကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။လူဦးရေ53သန်းရှိတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာက88ရာခိုင်နှုန်းခရီးရန်က600ခိုင်နှုန်းနဲ့ဆူနီအများစုဖြစ်တဲ့မွတ်စလင်ဘာသာဝင်တွေက400ခိုင်နှုန်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။ဖွဲ့စည်းပုံအရလွတ်လပ်စွာဘာသာရေးကိုးကွယ်ခွင့်ပြုထားပြီးအမုန်းတရားမပြန့်ပွားစေဖို့ဥပဒေအရတားမြစ်ထားပေမဲ့ဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်မှုတွေရှိတယ်လို့2018ခုနှစ်အစီရင်ခံစာမှာပြောထားပါတယ်။လူနည်းစုဘာသာကိုးကွယ်သူတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေဆဲဖြစ်တယ်လို့လည်းတန်အမတ်ကြီးဘရောင်းဘက်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ The Secretary Tillerson had announced the finding of ethnic cleansing and I believe it's ethnic cleansing of a religious minority that's taking place.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေတွေ့နေရတယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဟောင်းတယ်လာဆင်ကြေညာခဲ့ပါတယ်။အခုထိလဲလူနည်းစုဘာသာကိုးကွယ်သူတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ
်။2018ခုနှစ်ဩဂတ်လကစလို့မြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အခုလဲခရီးယန်ဘာသာကိုးကွယ်သူများတဲ့ကချင်တိုင်းရင်းသားတွေအပေါ်တိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာကိုသူကဥပမာပေးပြောကြားသွားပါတယ်
။ Unfortunately now you're even seeing them step up again in the north.In the Kachin area and the number of refugees there has increased in recent
အခုဆိုရင်နိုင်ငံမြောက်ပိုင်းကကချင်ဒေသမှာစီးရီးတိုးမြင့်ဆောင်ရွက်မှုတွေကိုကံမကောင်းစွာမြင်နေရပါတယ်။လက်တလောသတင်းပတ်တွေထဲမှာပဲအဲ့ဒီမှာဒုက္ခသည်အရေးအတွက်တိုးလာနေပါတယ်။တိုင်းသားလူနည်းစုဘာသာကိုးကွယ်သူတွေကိုသူတို့နိုင်ငံကနေပြီးတော့သူတို့ပုံမှန်နေထိုင်တဲ့နေရာတွေကနေပြီးတော့ထွက်သွားအောင်တိုက်ပွဲတွေကိုတိုးမြင့်လုပ်နေပါတယ်။ဒီကိစ္စပေါ်မှာနိုင်ငံတကာအတိုင်းဝန်ရဲ့အာရုံစိုက်မှုတွေအများကြီးလိုအပ်ပါလိမ့်မယ်။
အခုနှစ်ဧပြီလကစလို့ကချင်ပြည်နယ်မှာအစိုးရတပ်တွေနဲ့ KIA ကချင်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒုက္ခသည်တွေထပ်တိုးလာခဲ့ပါတယ်။ ရိုဟင်ဂျာတိမ်းတဲ့ခြေရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားရလောက်တဲ့အခြေအနေဖြစ်ခဲ့ပြီးအခုတခါကချင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိသေးဘူးလို့လည်းအမေရိကန်အစိုးရရဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်သက်အမတ်ကြီး Brown Back ကအခုလိုပြောကြားပါတယ
် I don't think you've seen progress taking place there in the country if anything the administration thereis doubling now its effort and going after the Kachin in the northern part of the country.
ကျွန်တော်ကတော့မြန်မာနိုင်ငံထဲမှာအခြေအနေတိုးတက်လာတယ်လို့မမြင်ရသေးပါဘူး။အခုဆိုရင်အစိုးရကနိုင်ငံမြောက်ပိုင်းကကချင်ပြည်မှာနှစ်ဆတိုးပြီးတောင်ဖိနှိပ်နေပါတယ်။ဒုက္ခသည်ရေတွက်ကလည်းမြန်မာနိုင်ငံမြောက်ပိုင်းမှာပို့ပြီးတော့တိုးလာနေပါတယ
်။မြန်မာနိုင်ငံကအခြေအနေတွေကိုကိုယ်တိုင်သွားလည်လာဖို့သူစူးစမ်းခဲ့ပေမဲ့အစိုးရကသူ့ကိုပြည်ဝင်ခွင့်ဗီဇာမပေးခဲ့တာကိုလည်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါတယ်။
I had asked for access into Myanmar and to meet with Aung San Suu Kyi or and to go into northern Rakhine state where the problems have been.
ဘဝနိုင်ငံကိုဝင်ရောက်ခွင့်ပြုပြီးတော့ Aung San Suu Kyi နဲ့တွေ့ဆုံခွင့်ပြုဖို့ပြဿနာအဆိုးဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားခွင့်ပြုဖို့ကျွန်တော်ခွင့်တောင်းခဲ့ပါတယ်။မြန်မာနိုင်ငံရဲ့တခြားနေရာတော်တော်များများမှာလည်းပြဿနာတွေအများကြီးရှိနေတာပါ။ကျွန်တော်ရဲ့ခွင့်တောင်းချက်ညှင်းပယ်ခံရပါတယ်။သူတို့ကကျွန်တော်ကိုပြည်ဝင်ခွင့်တော့ပေးကောင်းပေးမယ်ဒါပေမဲ့တွေ့ဆုံမှုတွေခွင့်မပြုဘူး။ကျွန်တော်သွားလေ့လာဖို့လိုတဲ့နေရာတွေကိုသွားခွင့်မပေးပါဘူး
။တအမတ်ကြီး Brown Back ဟာဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်တိုင်သွားတွေ့ဆုံမေးမြန်းခဲ့ပါတယ်။အဲဒီကဒုက္ခသည်တွေရဲ့အခြေအနေဟာဘယ်ကမှနဲ့မတူအောင်ဆိုးဝါးနေတာတွေ့ခဲ့ရတယ်လို့ဆိုပါတယ်
။ In Burma, you've got a situation of in the refugees that I met with had the most horrific stories of any refugees I have talked to
မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကျွန်တော်တွေ့ခဲ့ရတဲ့ဒုက္ခသည်တွေရဲ့ကြောက်မဲ့ဖွယ်ရာတွေ့ကြုံတွေကကမ္ဘာတဝန်းကျွန်တော်တွေ့ဆုံခဲ့မှုတဲ့ဘယ်ဒုက္ခသည်တွေရဲ့တွေ့ကြုံနဲ့ကိုမှမတူပါဘူးဒါဖောနဲ့တခြားနေရာကဒုက္ခသည်တွေထက်ဆိုးပါတယ
်အခုလိုမြန်မာနိုင်ငံအပါအဝင်ဘာသာရေးလွတ်လပ်ခွင့်တိုးတက်မှုမရှိသေးတဲ့နိုင်ငံတွေမှာလူတိုင်းခံစား권ရှိတဲ့အခြေခံအခွင့်အရေးတွေကိုခံစားနိုင်ရေးတွန်းအားပေးဖို့အမေရိကန်အစိုးရကဇွန်လ25ရက်နေ့နဲ့26ရက်နေ့ကြာရင်ဝင်ကြီးများအဆင့်ဘာသာရေးလွတ်လပ်ခွင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။နိုင်ငံသားဤဌာနမှဝင်ကြီးမိုက်ပွန်ပီယိုဦးဆောင်ကျင်းပမဲ့ဒီဆွေးနွေးပွဲမှာဘယ်နိုင်ငံတွေကိုဖိတ်မယ်ဆိုတာကိုတော့လောလောဆယ်အသိပေးခြင်းမရှိသေးပါဘူး။ဒါပေမဲ့အမေရိကန်လိုဘာသာရေးလွတ်လပ်မှုတိုးတက်စေချင်တဲ့နိုင်ငံတွေကအစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေဘာသာရေးအတိုင်းအဝိုင်းတွေရပ်ဖက်အဖွဲ့စည်းကကိုယ်စားလှယ်တွေပါဝင်မှာဖြစ်တယ်လို့ဝင်ကြီးပွန်ပီယိုကအင်္ဂါနေ့ကပြောကြားခဲ့ပါတယ်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဖန်စီခန်ရိုက်တာသတင်းတော်နှစ်ဦးရဲ့လက်ကင်ဖုန်းတွေထဲမှာတွေ့ရတဲ့ပေးပို့စာတွေဟာလှုပ်ကြံပြီးတော့ထည့်သွင်းတာတွေဖြစ်နိုင်တယ်လို့တရားခဏ်တွေရဲ့ရှေ့နေကပြောပါတယ်။အင်္ဂါနေ့ကသူတို့ကို22ကြိမ်မြောက်ရုံးထုတ်ခဲ့တာဖြစ်ပြီးတော့သူတို့ရဲ့ဖုန်းတွေကအချက်လက်တွေနဲ့ပတ်သက်ပြီးတော့တရားလူပြသက်တည်ရဲ့တင်သွင်းချက်တွေကို IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးကြတာဖြစ်ပါတယ်အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မနစ်ကဒီဇင်ဘာလ7ရက်နေ့မှာ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်လျှော့ချက်ဥပဒေချိုးဖောက်မှုအတွက်တန်လျက်ရှိမှုနဲ့ဖမ်းခံခဲ့ကြရတာဖြစ်ပြီးသူတို့ရဲ့ဖုန်းတွေအသိခံခဲ့ရပြီးတဲ့နောက်မှာအနည်းဆုံးဖုန်းတစ်လုံးနဲ့ကို WhatsApp နဲ့ message ဝင်လာတာဖြစ်တဲ့အတွက်ရဲဘက်ကနေတက်တဲ့အထောက်ထားဖြစ်တဲ့တင်သွင်းတဲ့ message ဟာလောက်ကျန်တင်သွင်းထားတာဖြစ်နိုင်တယ်လို့သူတို့ရဲ့ရှေ့နေတူကမေလ29ရက်နေ့ကပြောပါတယ်။တင်လူပြတက်တဲ့ရဲမှုအောင်ကျော်ဆန်းကသူနဲ့တခြားရဲတယောက်တို့ဟာတင်းစီရမိတဲ့ Writers သတင်းတောင်နှစ်ဦးရဲ့ဖုန်းတွေကိုစစ်ဆေးခဲ့ကြောင်းနဲ့ WhatsApp နဲ့စာပေးယူလောက်တာကိုသူတို့မသိခဲ့ဘူးလို့ရုံးတော်မှာထွက်ဆိုခဲ့ပါတယ်။ဒါအပြင်ဒီဇင်ဘာလ14ရက်နေ့မှာစုံစမ်းမှုရစီကိုဒီဖုန်းတွေသူတို့ပို့မပေးခင်ကဂျာမာဘသူသုံးခဲ့တယ်ဆိုတာလည်းမသိပါဘူးလို့ထွက်ဆိုခဲ့တာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းနေနောက်တူဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီဇင်ဘာလ7ရက်ည9:10မိနစ်လောက်မှာအဖမ်းခံခဲ့ရတဲ့ကိုဝါလုံးရဲ့ဖုန်းကိုရဲတွေကတိမ်သွားပြီးခဏအကြာ10:00လောက်မှာပြည်ရင်းက Rogers သတင်းဌာနအကြီးကဲရဲ့အမေကို OK လို့ပြန်ဖြေထားတဲ့ message WhatsApp နဲ့ပို့တာဖြစ်ကြောင်းပြောပါတယ် Rogers သတင်းတောင်နှုတ်ရဲ့ရှင်းနေနောက်တူဖြစ်တဲ့ဦးခင်မောင်စောကတော့ဖုန်းနဲ့မှတွေ့ရတယ်ဆိုတဲ့ပေးပို့စာတွေဟာတခုခုလောက်ကြံပြီးထည့်သွင်းထားတာဖြစ်နိုင်တယ်လို့အင်ကာနဲ့တရခွင်ကနေအထွတ်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် It means that all those messages that they said they extracted from the phone may not be genuine or maybe
ဖုန်းနဲ့မှတွေ့ရတယ်လို့ပြောတဲ့ဒီပေးပို့စာအချက်လက်တွေအားလုံးဟာငကူအစ်စ်မှန်တွေမဖြစ်နိုင်တယ်လို့ရှင်းရင်းဆွဲအချက်လက်တွေလည်းမဖြစ်နိုင်ဘူးလို့ပြောသွားတာပါဒီမှုအတွက်အစိုးရရှိနေဖြစ်တဲ့ဥဆောင်သူဦးကျော်မင်းအောင်ကတော့မှတ်ချက်ပေးဖြေကြားဖို့အတွက်ညှင်းဆိုပါတယ် တချို့အချက်လက်တွေဟာ Facebook Messenger app ကနေရတာဖြစ်ကြောင်းနဲ့ဆိုလိုရာကဒီအချက်လက်တွေကိုဘယ်သူမှဆိုပို့လို့ရတယ်ဆိုတာသိသာနေတယ်လို့အဖမ်းခံနေရတဲ့သတင်းတောင်နှစ်ဦးကိုယ်တိုင်ဒီအချက်လက်တွေကိုကြည့်မိသလားမကြည့်မိဘူးလားဆိုတာတော့တည်တည်ချာချာမသေးခွဲပါဘူးလို့တရားခံတွေရဲ့ရှေ့နေတွေကပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအဖမ်းမခံရခင်အချိန်ကမတီးမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာမွတ်စလင်ဆယ်ဦးအသက်ခံရတဲ့ကိစ္စအတွက်သတင်းရယူဖို့စုံစမ်းနေကြတာဖြစ်ပါတယ်ကိုကျော်စိုးဦးကတော့အင်ကာနဲ့တရားရုံးစစ်ဆေးမှုမှာသူတို့ရဲ့ဖုန်းတွေထဲကသူတို့ကိုယ်တိုင်တောင်မသိတဲ့အချက်လက်တွေကိုမေးခဲ့တာဖြစ်ပြီးဒါဟာသူတို့တွေမကကျန်သတင်းသမားတွေကိုပါချိမ့်ချောက်တဲ့သဘောလိုယူဆကြောင်းတရားခွင်ကနေထွက်လာချိန်မှာပြောပါတယ်
ကျောင်းဆရာတိုင်းပဲဒီကျွန်တော်တို့ခုနေ့မှာကျွန်တော်တို့ကိုယ်တိုင်မသိတဲ့အချက်အလက်တွေကိုပဲသူတို့ကထွက်ဆိုတော့တာတွေ့ရပါတယ်။ဟိုတနည်းအားဖြင့်ကျွန်တော်တို့ကဒီ show ပုံမှန်နဲ့မငြင်းညောင်းလို့နေသဘောပါပဲ။ပြီးတော့ဟိုသတိမညာသမားတွေကိုလည်းဒီလိုသတိမျိုးကိုလိုက်တယ်ဆိုရင်မင်းတို့အနေနဲ့ဒါဟာ show app ဘာညာဆိုတဲ့ချင်းချောက်တဲ့အသွင်တင်မှာပဲသူတို့ထွက်ဆိုသွားတာက
။သူတို့မှုနဲ့ပတ်သက်ပြီးအင်ကန်နဲ့တရားခွင်မှာ IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးတဲ့အနေအထားဟာအတိတ်ပဲမရှိပဲသူတို့ကိုထောင်ချခြင်းနဲ့သဘောတသက်ဖြစ်ကြောင်းတွေ့ရတယ်လို့ကိုဝါလုံးကပြောပါတယ်။
ID ပညာရှင်နဲ့ထပ်ပြီးတော့ကျွန်တော်တို့စစ်ဆေးတဲ့အနေအထားမှာဟိုဓာတ်တွေကိုပြုတ်ဝက်ချက်ချိုးပေါက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအထိပယ်မရှိဘူးအလုပ်တွေပဲရှိပါတယ်သူပြင်ဒီ Facebook Messenger တို့ဘာလို့ဆိုရလဲပဲဟိုဘယ်ကနေပဲဘလိုပဲပို့ဖို့ဒေါင်းလုဒ်ဆွဲစရာမလိုဘဲနဲ့ရလာတဲ့အချက်လက်တွေဆိုတော့ဓာတ်တွေကိုပြုတ်ဝက်ချက်ချိုးပေါက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအထိပယ်မရှိဘူးကျွန်တော်တို့ထောင်ထဲကိုမရောက်ရအောင်လှုပ်ချင်တယ်ဆိုတော့ရွေးချယ်မျိုးနဲ့ဒီနေ့တရားရုံးမှာလည်းငြင်းတယ်လာထွက်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
အင်ကနေတရားရုံးစစ်ဆေးမှုကိုဒိမန်နိုင်ငံ EU ဥရောပတမကနဲ့တချို့နိုင်ငံတွေရဲ့တန်တမန်တွေလည်းတက်ရောက်လေ့လာခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့အမှုအတွက်နောက်ယုံချင်းကတော့ဇွန်လ4ရက်လာမယ့်တနင်္လာနေ့ဖြစ်ပါတယ
်။ဒါကတော့အဖမ်းဆီးခံရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုသွားအခြေမှုလားအခြေအနေကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဖတ်လုံပြည်နယ်ခေါမင်းခရိုင်အတွင်းကရာဘာဒေါ်ထဲမှာလူကုန်ကူးတဲ့သူတွေဆွန့်ပစ်သွားတဲ့မြန်မာနိုင်ငံသား36ယောက်ကိုထိုင်းရဲတပ်ဖွဲ့တွေနဲ့ထိုင်းလူမှုကေဇယ်ရေးအဖွဲ့တွေကမေလ29ရက်နေ့မှာတွားပြီးတော့ကယ်ဆယ်ခဲ့ပါတယ်။အကြောင်းစုံကို VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကော့တောင်းရင်နောင်းလန်းကနေမလေးရှားနယ်စပ်အရောက်ထိပို့ဆောင်ပေးမယ်ဆိုပြီးလူပွဲစားတွေကခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမလေးနယ်စပ်ကြားကခောက်မင်ခရိုင်တဲကရာဘာဒေါ်ထဲမှာစွန့်ပစ်ထားတာကိုခံခဲ့ရတာပါ။သူတို့ကိုမေလ29ရက်နေ့ကတည်းကဆွန့်ပစ်ထားခဲ့တာဖြစ်ပြီးမေလ29ရက်နေ့ကျမှထိုင်းရနာပိုင်းနေနဲ့လူမှုရေးအသင်းအဖွဲ့တွေကတွားရောက်ကယ်ဆယ်နိုင်ခဲ့ပါတယ်။လူကုန်ကူးခံရတာကတော့မြန်မာနိုင်ငံသား36ဦးဖြစ်တဲ့အကြောင်းလူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။ဟာဘုန်းကြီးဆောင်ရောက်အပြည့်အစုံတော့ဆူမဘုန်းကြီးဆောင်ရောက်ရေလူကုန်ကူးတဲ့ကိစ္စတွေကဒါပေါ်လို့ဒီမှာအဆုံးစားနဲ့ပြေးထားခဲ့တာပေါ့။ဒုစရိုက်တပ်တွေရဲ့ဆိုရဆိုရင်ဒီနောက်ကတော့အနေကြီးပဲဒီမလေးရှားနေကြလူတယောက်ကိုတောင်းဝန်နှစ်ပေါင်းလို့ပြောတယ်လေ။ဝေးကြတယ်ကသူပြေးသွားပြီပေါ့။ဆိုလိုတာကတော့လူကုန်ကူးတဲ့ကိစ္စဟာမြန်မာဘက်ကအဆက်တင်မှာလည်းပဲဒီနေ့တကျမတားရှိနိုင်ဘူးလို့ဒီထိုင်းနိုင်ငံတနတရရားကိုဖြတ်သွားပြီးတော့မှမလေးရှားနိုင်ငံထိတောင်မှအမြဲတမ်းတွာလာနေတယ်ဆိုတာလည်းပဲဒီလူကုန်ကူးတဲ့ဂိုင်းတွေရဲ့အဲဒီလွတ်လပ်မှုနဲ့ဒီနိုင်ငံအနာပိုင်းတွေရဲ့ပြုတ်ခွဲဟာခွဲတွေကိုမြင်စေတာပေါ့
လူကုန်ကူးသူတွေကတဦးကိုဘတ်ငွေ2000စီယူပြီးမလေးရှားနယ်စပ်ကိုအရောက်ပို့ပေးမယ်ဆိုပြီးကား3စီးနဲ့ခေါ်လာခဲ့ပြီးတဲ့နောက်ရာဘာဒေါ်ထဲမှာဆွန့်ပစ်သွားခဲ့ကြတာပါမြန်မာတွေရာဘာဒေါ်မှာတွေ့ရှိတဲ့အတွက်ထိုင်းကျေးရွာသားတွေကသတင်းပေးရာကနေထိုင်းလူမှုအဖွဲ့အစည်းတွေနဲ့ထိုင်းအနာပိုင်းတွေကတွားရောက်ကယ်ဆယ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာအစာရေစာမစားရတာ၃ရက်တာရှိပြီဖြစ်တဲ့အကြောင်းထိုင်းရနာပိုင်းတွေကဆိုပါတယ်။ကယ်ဆယ်ရေးလုပ်ခဲ့တဲ့ရဲတပ်ဖွဲ့ကတော့မြန်မာနိုင်ငံသားတွေကိုငွေယူပြီးလိမ်သွားခဲ့တဲ့လူကုန်ကူးတဲ့အဖွဲ့ဝင်တွေကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါပြီ။မေလ25ရက်နေ့ကလည်းထိုင်းနိုင်ငံဆုံကလာပြည်နယ်ဟိုင်ရန်ခရိုင်နယ်ကနေအိမ်နှလုံးမှာတရားမဝင်မလေးရှားနိုင်ငံတဲကိုခိုးဝင်ပြီးအလုပ်သွားလုပ်ကြမဲ့မြန်မာနိုင်ငံသား66ယောက်ကိုလည်းထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်ရှင်။
ထိုင်းကျေးဇူး VOA သတင်းတောက်မအေးမာရဲ့သတင်းလွှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးပါမယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နောက်လာတဲ့ကြာရင်စင်ကာပူနိုင်ငံမှာတွေ့မယ်မတွေ့ဘူးဆိုတာယာနှုံးပြမတေချာသေးပေမဲ့တွေ့ဆုံနိုင်ရေးပင်ဆင်မှုတွေကနှစ်နိုင်ငံကြားမှာဆက်ပြီးတော့ရှိနေတာကြောင့်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်ရေးအတွက်မျှော်လင့်ချက်တွေရှိနေပါတယ်အခုသတင်းပတ်ထဲမှာမြောက်ကိုရီးယားကဗိုလ်ချုပ်ကြီးတဦးနဲ့ မေရိကန်နိုင်ငံသား၏ဝန်ကြီးတို့နယူးယောက်မြို့မှာတွေ့ဆုံပြီးတော့ထိပ်သီးဆွေးနွေးပွဲဆိုင်ရာကိစ္စတွေကိုပြောဆိုဆွေးနွေးကြဖို့ရှိပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကအစ်မြင့်အရာရှိတူဖြစ်တဲ့ကင်မြုံချိုးဟာမြောက်ကိုရီးယားလက်ရှိအာဏာရလုံတမာပါတီဘိုးကော်မတီရဲ့ဒုက္ခထလည်းဖြစ်တယ်လို့မြောက်ကိုရီးယားထောက်လိုင်းအဖွဲ့ရဲ့အကြီးအကဲဟောင်းတဦးလည်းဖြစ်ပါတယ်။အခုသူကမြောက်ကိုရီးယားကနေပြီးတော့တရုတ်နိုင်ငံမြို့တော်ပေကျင်းကိုထွက်ခွာသွားခဲ့ပြီးတော့ပေကျင်းကနေတဆင့်တရုတ်လေကြောင်းလိုင်းနဲ့နယူးယောက်မြို့ကိုမနေ့တုန်းကပဲထွက်ခွာလာနေပါပြီ။နယူးယောက်မြို့မှာအမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုနဲ့ကင်မြုံချိုးတို့တွေ့ဆုံဆွေးနွေးကြပါလိမ့်မယ်။ချိန်ထဲမှာပဲခေါင်းဆောင်ကင်မြုံအွန်းယုံကအရာရှိချုပ်ကင်ချန်ဆုံးကလည်းစင်ကာပူနိုင်ငံကိုထွက်သွားပါပြီ။ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်မှုတွေကိုအမေရိကန်ဘက်ကလုပ်နေတယ်လို့မြောက်ကိုရီးယားဘက်ကလည်းကြိုတင်ပြင်ဆင်နေတဲ့သဘောပါ။အစကစီစဉ်ထားတယ်လို့ဇွန်လ၁၂ရက်နေ့မှာထိပ်သီးတွေ့ဆုံမှုဖြစ်မဖြစ်ဆိုတာအခုထိတော့တိကျမသိရသေးပါဘူး။ဒါပေမဲ့ပြင်ဆင်မှုတွေကတော့အခုရက်ပိုင်းနဲ့တင်းမှာအဆက်မပြတ်ရှိနေတာကတော့သိကြပါတယ်။မဟာဗျူဟာလေးလာရေးဆိုင်ရာဂျပန်အဖွဲ့ရဲ့အကြီးတန်းသုတေသီတူဖြစ်တဲ့ Grant Newsham ကတော့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးမြောက်ကိုရီးယားဘက်ကသေချာပြင်ဆင်နေတာတွေကသူ့အတွက်တော့အံ့ဩစရာဖြစ်နေတယ်လို့ဆိုပါတယ
်။ That's the first time ever that this has happened.
တွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာရေးမြောက်ကိုရီးယားဘက်ကပထမဦးဆုံးကြိမ်ကြိုးပမ်းနေတာကိုတွေ့ရပါတယ်။ဒီနှုန်းကဆိုရင်ဆွေးနွေးပွဲစကားဝိုင်းကိုရောက်လာဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပဲချော့မော့ပြီးတော့ကြိုးပမ်းခဲ့ကြရတာပါ။အခုတော့သမ္မတထရန့်ဆွေးနွေးပွဲကိုရောက်လာဖို့မြောက်ကိုရီးယားဘက်ကအပူတပြင်းလုပ်နေတာအရင်အချိန်တွေနဲ့မတူညီတဲ့အချက်ပါပဲ။ဒါကထူးခြားတိုးတက်မှုတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဆယ်စုနှစ်နဲ့ချီပြီးကျွန်တော်လေ့လာနေခဲ့တာအခုတခါပဲမြောက်ကိုရီးယားဘက်ကဆွေးနွေးပွဲဖြစ်အောင်အပူတပြင်းလုပ်နေတာကိုတွေ့ဘူးပါတယ်
။နယူးယောက်မြို့ကိုလာနေတဲ့မြောက်ကိုရီးယားထိပ်တန်းအရာရှိကင်မြုံဆွန်းဟာခေါင်းဆောင်ကင်ဂျွန်အွန်းရဲ့လူယုံတော်တူအကြံပေးတူဖြစ်ုံနဲ့မကကင်ဂျွန်အွန်းအလိုရှိတာမှန်သမျှဖြစ်အောင်လုပ်ပေးတဲ့သူလည်းဖြစ်ပါတယ်။အခုနယူးယောက်မြို့မှာအမေရိကန်နိုင်ငံသားဝန်ကြီးနဲ့တွေ့ဆုံကြမဲ့ကိစ္စဟာလည်းခေါင်းဆောင်ကင်ဂျွန်အွန်းရဲ့ကိုယ်စားအဖြစ်လာခဲ့တာပါ။မြောက်ကိုရီးယားရဲ့ညညာချက်ထဲမှာဒေါသတကြီးနဲ့ရန်လိုမှုတွေကိုတွေ့ရတာကြောင့်စင်ကာပူမှာတွေ့ဆုံရေးအစီအစဉ်ကိုဖျက်သိမ်းတယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့ပတ်တုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကိုအိတ်ဖွင့်ပေးစာပို့ခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားညှိနှိုင်းမှုတွေနဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးပြင်ဆင်မှုတွေဟာအဆက်မပြတ်ရှိလာခဲ့ပါတယ်။အခုနယူးယောက်ကိုကင်မြုံချိုးလာပြီးတော့ဆွေးနွေးမဲ့ကိစ္စဖြစ်လာတာနဲ့ပတ်သက်ပြီးဒါသူ့ရဲ့စာကိုခိုင်မာပြန်တုံ့ပြန်တာပဲဖြစ်တယ်အဲ့ဒီအတွက်ကျေးဇူးတင်တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့တုန်းကရေးသားဖော်ပြပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံနယ်စပ်ဂျာကစစ်မဲ့ဇုံမှာလဲအမေရိကန်ဘက်ကကိုယ်စားလှယ်အဖွဲ့နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တို့ဒီတစ်ပတ်ထဲမှာပဲတွေ့ကြအောင်ပါ။အခုလိုတွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့အမူအရာတွေတိတိတသားပြောင်းလဲလာတာဟာသမ္မတထရမ့်ရဲ့စီရေးစီစဉ်ကြောင့်ဖြစ်လိမ့်မယ်လို့သူတေတီ Grant Newsham ကသုံးသပ်ပါတယ်။
I think this is the first time there's been a president who has
North Korea ရေးဆွေးနွေးမှုမှာစီရေးကိစ္စကိုလမ်းကြောင်းတစ်ခုအဖြစ်ထည့်သွင်းစဉ်းစားတာအခုသမ္မတလက်ထက်မှာပထမဦးဆုံးချိန်မှာအရင်သမ္မတဟောင်းနေအထူးသဖြင့်ဘရက်အိုဘားမားတို့မှာဆိုရင်စီရေးလမ်းကြောင်းကိုဘရော့မှာအသုံးပြုမှာမဟုတ်ဘူးလို့ပြောခဲ့တာပါသမ္မတထရန့်ကတော့စစ်အင်အားကိုအသုံးပြုကောင်းပြုမယ်ဆိုတဲ့ချင်းချောက်မှုလုပ်တဲ့အပြင်အရင်ကနဲ့မတူတဲ့ဖိအားတွေလည်းပေးခဲ့ပါတယ်တရုတ်နိုင်ငံကပါစီးပွားရေးအရဖိအားတွေပေးလာခဲ့တာပါဒါတွေကြောင့်မြောက်ကိုရီးယားကဆွေးနွေးပွဲကိုဖြစ်စေချင်နေတာလို့ထင်ပါတယ
်စင်ကာပူထိပ်သီးဆွေးနွေးပွဲမတိုင်ခင်ဇွန်လ9ရက်နေ့မှာသမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘဲတို့အင်ပြိုတော်မှာတွေ့ဆုံကြမယ်လို့လည်းကြေညာထားပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းဇွန်လအတွင်းမှာစင်ကာပူကိုသွားနိုင်တယ်လို့တောင်ကိုရီးယားအစိုးရရရှိသူကတင်းလာနေတုန်းကပြောထားတာရှိပါတယ်။အချိန်နှီးကြည့်ရတာစင်ကာပူကထိပ်သီးဆွေးနွေးပွဲဟာမြောက်ကိုရီးယား၊အမေရိကန်နဲ့တောင်ကိုရီးယားသုံးပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲဖြစ်လာမယ့်ပုံပဲလို့လည်းအဲ့ဒီတောင်ကိုရီးယားရရှိကပြောပါတယ
်။ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်။ VOA American တန်ကဘိုရူနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမ်းကိုတင်ဆက်ပေးမှာဖြစ်လို့စောင့်မျှော်နားဆင်ကြပါ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တေးသချင်းတောင်းလိုကြတဲ့ဆိုရင် VOA ရဲ့အီးမေးလ်လိုက်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Washington ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်အခုဆိုရင်မနေ့6နာရီခွဲရှိပါပြီ။ VOA American တန်က2018ခုနှစ်မေလ30ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ဗီဒီယိုလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းစီစဉ်ရဲ့ website burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ဒီအချိန်နဲ့ခြားစားမှုကိုတိုက်ခိုက်မယ်ဆိုကျွန်တော်နိုင်ငံမှာတော့အချိန်နဲ့ခြားစားမှုကဒါယဉ်ကျေးမှုလိုဖြစ်နေတာအကုန်လုံးကမဆက်မကြောက်ဘူးပဲဟိုခိုးဝင်နေကြတာပေါ့နော
်။အင်္ဂါညတရက်လီလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာသင်ခန်းစာပူချချက်စတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ။စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးရဲ့အမှုကိစ္စဟာမြန်မာအစိုးရအနေနဲ့အဂရီလိုက်စားမှုတိုက်ဖြတ်ရေးအပေါ်ဘလောက်အလေးနဲ့ထားတယ်ဆိုတာကိုစမ်းသပ်လိုက်တာဖြစ်တဲ့ဆိုပြီး AWD online စာဆောင်မှာကြော်ဖြိုးတာရေးသားထားတဲ့သုံးသက်ချက်ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။လွန်ခဲ့တဲ့မတ်လတုန်းကဦးဝင်းမြင့်တမရရာသူစတင်တာဝန်ယူတီမှာပြောကြားခဲ့တဲ့မိန့်ခွန်းထဲမှာအဂရီလိုက်စားမှုတိုက်ဖြတ်ရေးဟာသူ့ရဲ့ပထမဦးစားပေးလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေထဲမှာထိတ်ဆုံးမှရှိတယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။မြန်မာအစိုးရအတွင်းနေရာအလုံးနီးပါးလောက်မှာဖြစ်ပျက်နေတဲ့အကျင့်ပျက်ခြားစားမှုတွေကိုစိတ်ကုံနေတဲ့ပြည်သူလူထုကသမရရဲ့ပြောကြားချက်ကိုအသေးလိုက်ဦးလိုက်ကြိုဆိုခဲ့ကြပါတယ်။နောက်နှစ်လအကြာမှာတော့တိုင်ကြားစာရေးအရစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းကိုအဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။ဒီကိစ္စကအစိုးရဟာအဂတိလိုက်စားမှုကင်းတဲ့အစိုးရဖြစ်ရမယ်ဆိုပြီးဂုဏ်ယူပြောကြားခဲ့တဲ့ဒေါအောင်ဆန်းစုကြည်အတွက်လည်းအရှက်ရစရာဖြစ်စီပါတယ်။ပြောတဲ့အတိုင်းတကယ်လို့တဲ့သမရကိုချီးကျူးခဲ့ကြပါတယ်။ဒါပေမဲ့ဝင်းကြီးကိုယာရုကနေသဘောဆန္ဒလျောက်နှုတ်ထွက်ခွင့်ပြုလိုက်တဲ့ဆိုတဲ့ကြေညာချက်ထွက်ပေါ်လာချိန်မှာပြည်သူတွေအားအသင့်ခဲ့ကြတယ်လို့យေတာထားပါတယ်။အကျင့်ပြတ်ခြားစားတဲ့အစိုးရဝင်းကြီးကိုထိထိရောက်ရောက်ပြစ်ဒဏ်ချမှတ်တာမြင်လို့ရတဲ့သူတွေကဒီလောက်နဲ့ပြီးပြီလားဆိုပြီးတော့မေးခွန်းထုတ်ကြပါတယ်။စစ်ဆေးတွေ့ရှိချက်နဲ့ပတ်သက်ပြီးကော်မရှင်ကဘာမှထုတ်ဖို့ပြောဆိုတာမျိုးမရှိဘဲတွေ့ရှိချက်ကိုသမရထံအစီရင်ခံထားပြီးတော့တင့်တော်တဲ့အချိန်မှာထုတ်ပြန်မယ်လို့ပြောပါတယ်။အဂတိလက်စားမှုတက်ဖြည့်ရေးဥပဒေရပြမှုထင်ရှားရင်ထောင်နှံ15နှစ်တိအပြစ်ပေးနိုင်တဲ့အမှုဖြစ်ပါလေ။နိုင်ငံရေးလှိလာတုံးသက်သူတွေကတော့ဒီလိုအထင်ကြီးမှုကြီးကိုပြည်သူလူထုကိုပုံပွင့်လင်းလင်းအများဆုံးအသိပေးတဲ့ကြောင်းမဟုတ်ရင်ကောလာဟလတွေပြန့်ပြီးတော့အစိုးရရဲ့ပုံရိပ်ကိုလည်းထိခိုက်စေနိုင်တယ်လို့ပြောကြပါတယ်။အစိုးရအနေနဲ့ဒီကိစ္စကိုဥပဒေကြောင်းအရဘက်မလိုက်ဘဲဘလို့ကင်တွယ်မလဲဆိုတာကိုပြည်သူတွေကစိတ်ဝင်စားနေကြပါတယ်။ NLD ပါတီအနေနဲ့ပေးထားတဲ့ဂရီတိုင်းလှုပ်ဆောင်မှုရှိရလားဆိုတာကိုဦးကျော်ဝင်းရဲ့အမှုကစမ်းသပ်လိုက်တာဖြစ်တယ်လို့NLD လွတ်တော်အမတ်ဒေါခင်ဆန်းလိုင်ကပြောပါတယ်2016ခုနှစ်အတွင်းဒေါအောင်ဆန်းစုကြည်ကအစိုးရဝန်ကြီးတွေလက်မစားကြဘူးနဲ့လက်စားခဲ့ရင်ထောင်ထဲမှာသွားနေရမယ်လို့တတိပေးခဲ့တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ဆက်လက်တင်ပြပေးမှာကတော့ Gulf News ရဲ့ Editor အဘော်ဖြစ်ပါတယ်မြန်မာအစိုးရဟာအချက်လက်တွေကိုစိတ်ကူးရင်ဇလန်းဖြစ်အောင်ပြောင်းပြစ်နေတယ်ဆိုပြီးတော့ရေးသားထားတာပါပြီးခဲ့တဲ့6လတာကာလအတွင်းတပ်တန်းရဲ့၃ပုံ၃ပုံနီးပါးအရေးအတွက်ရှိတဲ့ Ranger ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာဒီတာကိုထွက်ပြေးရောက်ရှိလာကြပါတယ်။သူတို့ရဲ့အနာဂတ်တွေကတော့မရေရာမသေးရာလှတယ်လို့ကြိုတင်ပြီးတော့လဲခံမှန်းလို့မရပါဘူး။ဒီဇင်ဘာလအတွင်းကတော့ UN ရဲ့ဥဆောင်ဥရဲ့ပြည်မှုနဲ့ဒုက္ခသည်တွေကိုသူတို့ရဲ့နေရက်ကိုပြန်လည်လက်ခံဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့သဘောတူညီခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်လတုန်းကမြန်မာအာဏာပိုင်တွေကရုပ်ပြသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပြီးတော့နေရက်ကိုပြန်လာတဲ့ပထမဦးဆုံးဒုက္ခသည်မိသားစုကိုပြတ်တာခဲ့ပါတယ်။တကယ်တော့အဲ့ဒီမိသားစုဟာဒေတာကံအမှုရမ်းမိသားစုတစုသားဖြစ်ပါတယ်။တလင်းနာနေတုန်းကတော့ရိုဟင်ညာဒုက္ခသည်58ဦးသူတို့ရဲ့မူလနေထိုင်ရာကိုပြန်လာခဲ့တယ်လို့မြန်မာတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒုက္ခသည်ပြန်လည်လက်ခံရေးထုံးစံနဲ့မတိုက်ညီဘူးဆိုပြီးတော့ဖမ်းဆီးရာကိုခံခဲ့ကြပါတယ်။ရှင်းရှင်းပြောရရင်မြန်မာအစိုးရရဲ့ဟန်ဆောင်လို့ရတဲ့ဟာမယုံကြည်နိုင်လောက်အောင်ပါပဲ။အဖြစ်မှန်အချက်လက်ကိုစစ်ကူးရင်ဇလန်းဖြစ်အောင်ဖန်တီးတဲ့နေရာမှာစုချင်းမြင့်တိုက်သူတွေဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ။ VOA ကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ခုဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Indian အသုံးနှုန်းတွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီကိမ့်နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်။စာလုံးပေါင်းက not not မဟုတ်တော့ bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ်။ eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်။ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါ။ကျမတို့မြန်မာမှာလည်းမျက်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များသိပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bat an eyelash idiom အသေးပဲကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတော့မှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံ့အားလည်းမသင့်စိတ်လည်းမဆိုးဝင်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်တလို့ပဲလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာသင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ့်နဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ကိုစောဝင်းလိုင်ကအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ခြားစားမှုတွေကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာပါပဲအကျင့်ပြတ်ခြားစားမှုတွေနဲ့ခြားစားခဲ့မှုတွေကိုတပါးတည်းကင်တွယ်ဖြေရှင်းလို့ရနိုင်မလားဘယ်လိုဖြေရှင်းကြမလဲဆိုတာပေါ့လေဒီလက်ရှိ NLD အစိုးရလက်ထက်မှာတော့ဒီအကျင့်ပြတ်ခြားစားမှုတွေနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်လာတာအရေးယူလာတာစုံစမ်းစစ်ဆေးလာတာတွေကိုတွေ့ရပါတယ်ကော်မရှင်ရေလို့လည်းတိတိကျကျဖွဲ့တယ်တာဝန်ပေးတယ်အဲ့ဒီနောက်ဆက်တွဲအနေနဲ့လဲစုံစမ်းစစ်ဆေးတာတွေဖန်ဆီးအရေးယူတာတွေကျွန်တော်တို့တွေ့လာရပါတယ်ဆိုတော့ဒီအကျင့်ပြတ်ခြားစားမှုတွေဟာတကယ်ပဲလက်တွေ့အကောင့်ထဲထိထိရောက်ရောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်မလားအဲ့ဒါဆိုရင်ရောအရင်ကဖြစ်ခဲ့တဲ့ကျူးလွန်ခဲ့တဲ့အကျင့်ပြတ်ခြားစားမှုတွေကဘယ်လိုသဘောထားမလဲဆိုတာကိုဆွေးနွေးကြမှာပါကျွန်တော်တို့ဒီကနေ့အဓိကဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ထားတာကတော့မြန်မာ Journalist Institute ကဦးစိန်ဝင်းဖြစ်ပါတယ်လေလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိနေပါလိမ့်မယ
်ဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်တို့ကိုပတ်သက်အောင်ဖြစ်ပါတယ်88မျိုးဆက်ចောင်းသားកောင်းဆောင်ဟောင်းတစ်ယောက်လည်းဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်ကိုပတ်သက်အောင်ရောရှိပါလားခင်ဗျဟုတ
်ကဲ့ရှိပါတယ်ခင
်ဗျဟုတ်ကဲ့ကိုပတ်သက်အောင်ရောဦးစင်ဝင်းရောကျွန်တော်ဦးစင်ဝင်းရောအရင်ပထမမေးချင်ပါတယ်အခုအချင်းပြတ်ချစားမှုတွေကတော့စောစောကကျွန်တော်ပြောခဲ့သလိုဒီလက်ရှိ NLD အစိုးရလက်ထက်မှာတော်တော်လေးအချိန်မြင့်လောက်လာတာကိုတွေ့ရတယ်ပေါ့နော်တောင်ဆန်းစုကြည်ကိုယ်တိုင်ကလည်းဒီရုပ်ောက်ပွဲမတိုင်ခင်ကရောဒီရုပ်ောက်ပွဲပြည်နာမှာတောက်လျှောက်ဒီဟာဒီအချင်းပြတ်ချစားမှုတွေဟာမြန်မာနိုင်ငံမှာသူထိထိရောက်အရေးယူမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီကိစ္စဟာအခုသွားနေတဲ့လမ်းကြောင်းနဲ့အာကျွန်တော်တို့အားရကျေနပ်မှုရနိုင်လောက်သလားစောစောကကျွန်တော်ပြောသလိုအရင်ကကျူးလွန်ခဲ့တဲ့ဒီအချင်းပြတ်ချစားမှုတွေကိုကျွန်တော်တို့ဘယ်လိုသဘောထားကြမလဲကိုစိဝင်းမြင်သဘောထားလေးပြောပါအောင်ခင်ဗျာ
ဟုတ်တော့ဆန်းစုကြည်ကသူ့ရဲ့ကက်ဘိနက်ကိုဒီအချင်းပြတ်ချစားမှုကိုကင်းလွတ်တဲ့ဘောနော်မရှိတဲ့အချင်းပြတ် and no free corruption cabinet ဆိုပြီးတော့သူကလာတွေးကြော်ခဲ့တာဘောနော်ဒါအပြင်ပဲသူကဒီတိုင်းပြည်ဖွံ့ဖြိုးဖို့ဆိုရင် corruption ကိုတိုက်ခိုက်ပြရမယ်ဆိုပြီးတော့သူပြောခဲ့ကြတာတွေရှိတယ်အဲဒါပေမဲ့လေဟိုတနီကအော်တလောမှာဖြစ်တဲ့ဒီစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကိစ္စဘောနော်ကျွန်တော်တို့တွေဒီအကုန်ပြီးကြတယ်သူသားကိုလည်းinvestigate လုပ်နေခဲ့တယ်သူကိုလည်းစုံစမ်းစစ်ဆေးတာတွေလုပ်နေခဲ့တယ်ဒါပေမဲ့လည်း အဲသူနှုတ်ထွက်တဲ့အခါကျတော့သမဏရောင်းတော့ထုတ်ပြန်ချက်ကတော့နှုတ်ထွက်တာကိုလက်ခံလိုက်ပြီဆိုတော့အဲ့ဒီတော့မေကူးကသူ့ကိုဟိုသူ့ရဲ့အမှုအခြေအနေကဘယ်လိုလဲဘယ်လိုလုပ်နေဒီလိုပဲလက်ခံလိုက်ရတာလဲအဲ့တော့ကျွန်တော်တို့တွေကဒီအခြေသက်ခြားစားမှုကိုတိုက်ခိုက်မယ်ဆိုကျွန်တော်နိုင်ငံမှာတော့အခြေသက်ခြားစားမှုကဒါယဉ်ကျေးမှုလို့ဖြစ်နေတာအကုန်လုံးကမရှက်မကြောက်ဘူးပဲဟိုခိုးဝဲနေကြတာပေါ့နော်အဲ့လိုဖြစ်နေတာဒါကိုရပ်မယ်ဆိုလို့ရှိရင်ကျင်းတယ်ကျွန်တော်တို့ဟိုဒီမော်လက်နဲ့မရှိပါမယ်လေအကုန်လုံးသဘောတူတာ impunity ကိုကျွန်တော်တို့ရက်ကိုရရလိမ့်မယ်အခုကတော့ဒီ impunity ပေါ့ဒီမကောင်းမှုကိုဟိုနှုတ်ဆက်ရင်းကုန်နှုတ်ဆက်နေတဲ့ဟာဒါတွေကရှိနေတုံးပဲလို့ကျွန်တော်တို့ကကျွန်တော်မြင်တယ်ဟာအဲ့ဒါအဲ့ဒီဟာကတကယ်အချစ်တဲ့ခြားစားမှုကိုတိုက်ဖြတ်တဲ့နေရာမှာဘယ်လောက်ထိရောက်ပါလဲဟုတ်ပါတယ်ဟိုဟိုဒီအခုတလောမှာအလုံးမဆိုရင်အခု corruption ဒီ anti corruption ဟို commission နေပြီးတော့အမှုကိုကင်တွေတာဆက်ရှိမှုရှိနေတယ်လို့ဟုတ်တယ်။ဥကြောင့်ဝင်ဆိုရင်သူကလွတ်တော်အမှန်လည်းဖြစ်တယ်ဟဲ့လား။အဲ့ဒီဟာမျိုးမှာဒီလိုနဲ့ပဲပြီးသွားမှာလားဒီလိုနဲ့ပဲပြီးလိုက်တာလားဆိုတဲ့ဟာဒါကနောက်တစ်ဖက်ကတိုင်းပြည်မှာရောဘလူးဆန်ပြတွေဖြစ်မှာလဲဘလူးဆန်နှုံးသားတွေဖြစ်မှာလဲဆိုတဲ့ဟာမိကွန်းတွေပေါ်လာပါတော့
။ဟုတ်ကဲ့။အဲ့တော့ကိုဘာတောင်ရေဟိုဂျန်နဲ့ကိစ္စတွေကျွန်တော်တို့ဆက်ပြီးဆွေးနေတာပေါ့။အခုကိုစင်ဝင်းပြောသွားတဲ့အချက်ကလေးကိုပဲကျွန်တော်ဆက်ဆွေးနေမယ်ဆိုရင်ဒီအနေဒီအစိုးရဟာဒီမိုကရေစီအစိုးရပြည်သူအစိုးရဆိုပြီးတက်လာပြီးတဲ့နောက်မှာအခုဒီဥကြော်ဝင်အမှုတစ်ခုတည်းကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ပွင့်လင်းမြင်သာမှုဘိုင်းအရအားနည်းတယ်ဆိုတာကိုကျွန်တော်တို့မြင်ရတယ်ပေါ့နော်အဲ့လိုဖြစ်နေသေးသလားဟိုဒီပွင့်လင်းမြင်သာမှုဘိုင်းကဘယ်လိုရှိလဲဗျာဟုတ်ကိုဘတ်တက်အောင်ကြားပါလားခင်ဗျာ
ဟာအခုသမ္မတကြီးကိုယ်တိုင်ဒီတက်လာတဲ့ခါမှာဒီပြည်ပြောပြီးတော့ဒါကိုတိုင်ပင်မလို့လည်းပြောတယ်ပေါ့နော်တကယ်တော့ဒီလက်ရှိတော့အနေဒီအစိုးရအနေနဲ့တက်လာတဲ့သမ္မတကြီးဦးဝင်းမှာတော့လောက်ကရင်အပြည့်နဲ့ကြီးဆုံးလာဆိုကျွန်တော်တို့ကမေကွန်ထုတ်ပြရရှိတယ်ပေါ့။အမှဦးကကျွန်တော်ဥကြဝန်ဒေသမျိုးမှာပေါ့နော်။ဒီနိုင်ငံနိုင်ငံတင်းလာတွေကလည်းသူ့ကိုစစ်ဆေးစဉ်ကလာမှာစဉ်းစားမပြဘူး။သူတို့ကိုထုတ်ပြန်မှုရကျွန်တော်တို့ကသိပြီးတော့ခွင့်ပြုနေမှာမသိရတာလည်းရှိတယ်။နောက်တစ်ခုကတစ်ချက်လဲပေါ့နော်။ဒီတရားရေးပိုင်းမှာရောအခုလက်ရှိကော်မရှင်ကရောသူကဒီအခုစစ်ဆေးလက်ကမ်းမှုနဲ့ပတ်သက်ပြီးသူတကယ်လုပ်နိုင်တယ်အပြည့်ဝရတာ။ဒီလိုမျိုးသူစစ်ဆေးနိုင်ငံရတယ်။ဥပမာစစ်တပ်ကလူတွေလောက်တာပေါ့။ဘာသာတရားဥပမာဟိုရဲဌာနလောက်တာလေအဲ့လိုပေါ့ကျွန်တော်အဲ့လိုတိကျနေတယ်မှာဒီမှာအလေးပိုင်းပြည့်ရှိလားဆိုတော့ကျွန်တော်ကမေကွန်တို့ပြန်ရှိနေဥပမာကြာခုအပြည့်အစုံစားမှုစစ်ရင်းလူရမှာကြာခုကျွန်တော်ဘာကြံတရားမှာဖြစ်တယ်ကြာတိုင်းမျိုးအခြားဒီစစ်မှတ်မှုလို့ပါတဲ့ဒီကြောက်စင်းတိကျမှာအဲ့လိုတိကျမျိုးကြတော့ဟိုသူကတာဝန်လေးပြတဲ့ကနေပြီးသွားရေဆိုတာမျိုးစစ်တပ်ကမျိုးကခုကိုလည်းလုပ်ရတာတော့မရှိဘူးဆိုတော့ကျွန်တော်ကအဲ့ဒါတကယ်သမရာကြီးတော့လုပ်ပါနေအပြည့်အစုံတကယ်အရေးကြီးတယ်
ဟုတ်ကဲ့အခုလက်ရှိအနေအထားမှာအရေးယူတာနဲ့ပြီးခဲ့တဲ့အတိတ်ကဖြစ်ဖြစ်ခဲ့တာတွေအရေးယူတာနှစ်ပိုင်းတော့ကွဲနေတာပေါ့နော်ဆိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းဒီနောက်ကျောင်းဒီအမျိုးသားညီညွတ်ဆေးရေးလုပ်နေတဲ့အတွက်နောက်ကျောင်းပြန်မလဲတော့ဘူးလို့ပြောထားတာရှိတော့အဲ့ဒီနောက်ကျောင်းပြန်မလဲတော့ဘူးဆိုတဲ့အထက်မှာဒီအရင်စစ်စိုးရလက်ထက်တုန်းကဗိုလ်ချုပ်ကြီးတွေကျူးလွန်ခဲ့တဲ့ဒီအကြမ်းလိုက်စားမှုတွေအဲ့ဒါတွေကိုအရေးမယူတော့ဘူးဆိုတဲ့အထက်ထဲတက်မှတ်လိုက်ပြီလားဒီအမျိုးသားညီညွတ်ဆေးရေးဆိုတဲ့ခေါင်းစဉ်အောက်မှာပေါ့နော်ဆိုတော့လက်ရှိဒီအစိုးရလက်ထက်မှာဒီအသည့်ဖြစ်တဲ့အကျင့်ပြတ်ခြားစားမှုတွေကိုအရေးယူတဲ့အပိုင်းမှာကိုကစောစောကကိုဘတ်တက်အောင်ပြောသလိုနှစ်ပိုင်းကွဲနေတော့ဒီတချို့ဟာတွေကိုဟိုအตาလေးဟိုရာဓုဖြုတ်ချလိုက်ုံနဲ့ပြီးသွားတဲ့ပုံစံမျိုးဖြစ်နေတာကရောဗျာကိုစေဝင်းရေ
အဲ့ဒီမှာဟိုဒီဟိုစစ်အစိုးရလက်ထက်ကဟာဟိုခဏထားတော့ဒါဟိုနောက်ကျောင်းဟိုကနောက်ကြောင်းမပြန်တော့ဘူးဟလာအရှိဦးပဲအမျိုးသားညီသားစီသွားမယ်ဆိုပြီးတော့သံသီကပြောတယ်ဒါပေမဲ့အဲ့ဒီဟာပြီးအဲ့ဒီနောက်ကြောင်းမပြန်တော့ဘူးဆိုတဲ့ဇကားကိုကျွန်တော်မှတ်မိပါသေးတယ်ဒီသမရာယုံကဥစော်ထေးပြောတာမကွေးတိုင်းကိစ္စလေပြီးခဲ့တဲ့အစိုးရနဲ့ပတ်သက်တဲ့ဟာလက်ရှိဒီမကွေးတိုင်းဝန်ကြီးချုပ်ကနေပြီးတော့ဒီပြီးခဲ့တဲ့အစိုးရလက်ထက်မှာကျူးလွန်ခဲ့တဲ့ဟာတခုပေါ်တယ်ငွေကွာငွေလွှဲသုံးစားလုပ်တာပေါ့နော
်ဒါပေမဲ့အဲ့
ဒီဟာကိုဟိုနောက်ကျောင်းပြန်မလဲတော့ဘူးဆိုပြီးတော့ဒီတိုင်းမဲ့ပတ်စံကိုငွေကိုပြန်ပြီးတော့အစားတို့ပြန်ပေးလိုက်တာနဲ့ပဲပြီးသွားတာပေါ့အဲ့တော့ကျွန်တော်တို့ကအခုကဘယ်လိုဖြစ်နေလဲဆိုတော့ impunity ကဒီအကျင့်ပြချစားမှုဖြစ်တယ်အသေးရင်တော့ပြဿနာရာထူးသေးတယ်လူတွေကဟိုအဆက်အသွယ်နည်းတယ်ဆိုရင်ပြဿနာရှိတယ် အသက်တွေကြီးပြီအာနာကြီးလာပြီဟေလို့ဆိုလို့ရှိရင်သူကလည်းသူပေါက်ရောက်တာတွေဖြစ်နေတယ်စစ်ဖက်အရေးပဲဆက်ဆံရဲ့အဲ့ဒီပုံမှာသွားပြီးတော့မိတီတာဖြစ်တယ်ခုနကဒီဘက်ဆက်အောင်ပြောသလိုဒီဖာကန်ကဒီတိုင်မူဟိုဖာကန်ကိစ္စမှာတိုင်မူလို့ဟုတ်လားဒီဟိုမူတုံးဆိုပြီးသူတို့ဒီသူတို့ဒီရဲ့ကိစ္စက corruption ဒီ anti corruption commission ကိုတော့မတင်ဘူးတင်မတည်ဟိုသူကသူပဲဒီယာတို့နားတာလည်းပဲပြီးသွားတယ်အဲ့တော့တစ်ဖက်ကမေးမေးစရာကရက်ဘက်ဆိုးရကသူကရောပွင့်လင်းမြင်တာမျိုးမရှိဘူးဒီလိုမျိုးဟိုမကောင်းမှုဟိုစိတ်ဆိတ်နေတယ်ဆိုရင်တစ်ဖက်မှာစစ်ဖက်နဲ့ဆိုင်တဲ့ကိစ္စတွေရောဘလိုမျိုးဝင်ပြီးတော့အရေးယူဆောင်ရမှာလဲဆိုတဲ့ဟာဖြစ်နေတယ
်ဟုတ်ကဲ့အကန့်နေရာတော့အများကြီးကွဲနေတယ်လို့ဖြစ်နေတာပေါ့နော်တကယ်တကယ်ကတော့ဒီအများပြည်သူအကျိုးအတွက်တိုင်းပြည်အတွက်လူအများစုအတွက်ပေးထားတဲ့တာဝန်ဝတ္တရားအာဏာကိုကိုကျိုးအတွက်အသုံးပြုတယ်ဆိုရင်တော့ဒါဟာကြီးကြီးငယ်ငယ်ယာရုကြီးကြီးငယ်ငယ်တမရပဲဖြစ်ဖြစ်စည်ရည်လေးပဲဖြစ်ဖြစ်ပေါ့နော်ဒါဟာအချင်းပြတ်ချစားမှုလက်စားမှုလို့ပဲတမထဲမှတ်ယူရမှာပေါ့နော်တကယ်တကယ်ကတော့ဥပဒေလမ်းကြောင်းဥပဒေရှုထောင့်ကကြီးမယ်ဆိုရင်တော့အဲ့ဒီပုံစံမျိုးဝင်မှာပေါ့
ကျွန်တော်တို့ကဒီတခိုးကြီးတွေကိုအပြတ်နှိပ်ကွပ်မှုမလုပ်တမန်ကလည်းဘလုံးတိုင်းပြည်ကဒီကဲပိုကောင်းတဲ့လမ်းကြောင်းကိုဘလုံးမှမသွားနိုင်ဘူးကျွန်တော်ဒီလိုပဲ corruption ကနေရှိနေပြီးတော့လူငယ်တွေကိုကျွန်တော်တို့ကဘာနဲ့စံတာပြမှာတော့ဟုတ်လားအဲဒီပြောတော့တာပြောတော့တမျိုးလုံးတော့တမျိုးနေနေပဲဒီလိုမျိုးနေနေပဲသွားနေမှာလားလုံးမဲ့ဆိုရင်အဲဟိုခိုးမဲ့ဆိုရင်ကြီးကြီးလာခိုးဆိုတဲ့ဟာမျိုးဖြစ်သွားမယ်အခုနောက်ဆုံးဖြစ်တဲ့ဟာကိုဒီမလေးရှားမှာကျွန်တော်တို့ဒီမြန်မာပြည်ကထွက်လာတဲ့သင်္ဘောကနေပြီးတော့ vitamin ဆိုလာတဲ့ရှစ်တန်းဘူဘီလေဒီဟာဆိုရင်တကယ်တကယ်လိုက်လို့ရတယ်သို့တော့ခုတည်းကဘာမှထုတ်ပြန်ဘာမှလိုက်တာမျိုးဟိုဆုံးသတ်ဖြစ်ကြတယ်ဟိုမကြရသေးဘူးဒါတွေကမိကောထုတ်ပြန်ရတယ်အများကြီးပဲလေ
ဟုတ်ကဲ့ဒါတယောက်ယောက်က sign off လုပ်လိုက်လို့ဒါဒီဟာဒီသင်္ဘောကထွက်သွားတာကိုအဲ့ sign off လုပ်တဲ့လူရဲ့လက်မှတ်ကိုကြည့်လိုက်ရင်ပေါ်ရမှာပေါ့နော်ရိုးရိုးရှင်းရှင်းတွေ့မယ်ဆိုရင်တော့အရင်ကတမရရဲ့စီဝါရေးကြံပေးဦးမြန်လည်းပြောပြပါတယ် big fish တွေကိုအရင်ခိုင်ခိုင်ရမယ်ဆိုပြီးတော့တလောလေးရအောင်မကြသေးခင်ကပဲပြောခဲ့ပြပါသေးတယ်ဟုတ်ကဲ့ကျွန်တော်တို့အခုလေလိုက်မော်ကိုဆွေးနွေးမဲ့တော်ရချင်းတွေကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကျွန်တော်ပထမဆုံးဆွေးတင်နိုင်ငံကကိုငင်းချန်းအောင်ကိုလေလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုငင်းချန်းအောင်ရှိပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာကျွန်တော်အခုဟိုလေလေပဲပြောပါမယ်ကျွန်တော်ဦးချင်းဝင်းတို့ကိုပတ်တောင်းတို့နဲ့ကျွန်တော်ဖိတ်ပါတယ်ရေးပါတယ်ကျွန်တော်ပြောချင်တာအခုအဆိုးရဝန်ထမ်းတွေဒီမဟုတ်ဘူးဒီ NLDC ကြီးတွေလက်စားနေတယ်ဆိုတာကလည်းအရက်ထဲမှာဟိုအကုန်လုံးကလည်းပြောနေတယ်အဲ့ဒီ NLDC EC တွေကအစိုးရအဖွဲ့ဝန်ထမ်းတွေမဟုတ်ဘဲနဲ့ဒီလူတွေစားနေတာကြတော့ဟောကျွန်တော်တို့တိုင်းပြည်ကဘယ်လိုမျိုးအရေးယူမှာလဲပြည်သူတွေကဘယ်လိုအရေးယူမှာလဲအဲ့ဒါကိုပဲကျွန်တော်မေးချင်တာပါသာတစ်ချက်ကဟိုအရေးအစိုးရအဆက်ဆက်ကလုပ်တယ်လို့ပေါ့ရွေးကောက်ပွဲနဲ့ပေးတတ်ကြည့်လို့ပြောရမှာပေါ့ဒီရုပ်ရှင်အဖွဲ့သားတွေကဝါဒဖြန့်တယ်အဲ့ဝါဒဖြန့်တဲ့လူတွေကြတော့ပေးချင်တယ်လို့ပေးတယ်အဲ့ဒါမျိုးတွေရောဘယ်လိုအရေးယူမှာလဲပေါ့သမ္မတအထက်မှာလည်းသမ္မတကကြီးတဲ့လူရှိတယ်လို့ပေါ့တရားဥပဒေအထက်မှာ
အာနာရတဲ့လူကလုတ်ချင်တိုင်းလုတ်လာဆိုတာကျွန်တော်သိကြတယ်ပါခင်ဗျာကျေးဇူးများကြီးတင်ပါတယ်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဝင်ဆွေးနေတာဟိုကိုညင်းကြောင်ပြောတာလည်းဟုတ်ပါတယ်ဟိုအနေဒီအရာရှိတယ်မှာလည်းသတင်းထွက်နေတဲ့နာမည်ကြီးနေလူတွေအများကြီးပဲလေကျွန်တော်တို့အထင်ကျပုံကိုယ်လေးအာဒါဟိုတော်ရရှင်နေလည်းသိကြမှာပါအခုကိုပတ်တဲ့အောင်တို့ကိုစင်ဝင်းတို့လည်းသိမှာပါဆိုတော့ဟိုအစိုးရအဖွဲ့တာဝန်ယူထားမှရလို့မဟုတ်အစိုးရတာဝန်မယူဘဲနဲ့လည်းပါတီမှာအာနာရှိတဲ့ဩဇာရှိတဲ့လူတွေကသူတို့သက်ဆိုင်ရာလမ်းကြောင်းကနေပြီးတော့သူတို့အချင်းပြတ်ချစားမှုတွေကျွလွန်နေတာလေအများကြီးရှိတာ ਉਹ အဲ့ဒါတွေကလည်းစဉ်းစားစရာရှိတာပေါ့နော်ဟိုကိုပတ်တဲ့အောင်ဆွနေပါအောင
်ဟုတ်ကဲ့ဥမာကဘုနာဟိုအစ်ကိုဒီရတဲ့ပြောရတဲ့ကိုဒီရောက်ပြောလို့ဒီအချင်းပြတ်စားမှုမှာပါတီမှာပေါ့ဗျာဥမာဟိုကျွန်တော်ရှိကြလို့မဟုတ်အတန်လေးတော့ကြာတော့ရေကောက်ရမယ်အမှတ်ချင်းဘယ်သူတွေဘယ်သူဘယ်လိုပြည့်ဖြစ်ချင်လို့ဆိုတော့အဲ့လိုမျိုး correction တွေအမှတ်လို့ချင်ပေါ့ဗျာအဲ့လိုဟာတွေကြာတော့ဒါပါတီရဲ့ဒီ policy နဲ့ဟိုအဲ့ဒီကနလိုပေါ့အချင်းပြေကစားမှုလုပ်တယ်ဆိုရင်သူတတိယရောအရေးကြီးကိုပါတီရတဲ့တကယ်တော့ဟိုစံပြခြင်းနဲ့လုပ်တဲ့အပိုင်းတွေကိုကျွန်တော်တို့မတိရရောညာဒုလောဒုလောရောဖြစ်တာပေါ့ဒီအချင်းပြေကစားတဲ့အာဘမာကိုလောဘတစ်ခုလို့ယူလို့ဆွဲလာတော့အချင်းတစ်ခုလို့ဖြစ်တယ်အဲ့တော့မနှိပ်ညွန့်နိုင်ဘူးပြီလို့ပဲကျွန်တော်တို့ဖြစ်နေပါတယ်အဲ့တော့ပြည်သူများများအရေးကြီးတဲ့ဟာမျိုးတွေလုပ်ပြနိုင်မှသာမြင်ကျွန်တော်တို့ဒါတွေကတတိယနဲ့ရောကြပါမလို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာအစိုးရရဲ့စနစ်တွေအာဏာရှင်စနစ်တွေပြောင်းလဲပြီးဒီမိုကရေစီအစိုးရပေါ်အောင်ကျွန်တော်တို့ဒီလက်ရှိအာဏာရနေတဲ့ပါတီအစိုးရအဖွဲ့တွေကလူတွေကိုယ်တိုင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ကြတယ်ကြိုးပမ်းခဲ့ကြတယ်စတီးခဲ့ကြတယ်ပေါ့နော်သူတို့ကိုယ်တိုင်ပဲအနှံ့အခံခဲ့ကြတဲ့လူတွေလည်းပါပါတယ်ဒါပေမဲ့တကယ် လက်ထက်မှာအာဏာရလာတဲ့ခါကျတော့လုံနိုင်ကန်နိုင်တာလုံနိုင်ကန်နိုင်မှုဘိုင်းမှာအာနေနေအာနေချက်တွေရှိနေသေးတာတွေ့ရတယ်လေအတွေ့အကြုံကြောင့်လဲဆိုင်ရင်ဆိုင်မှာပေါ့နောက်ခုတချို့လဲကိုယ်တိုင်ကိုကအရင်ကအဲ့လိုဝေဖန်ပြောဆိုခဲ့ပြီးကိုယ်ကိုယ်တိုင်အာဏာရတဲ့ခါကျတော့ကိုယ်တိုင်အဲ့လိုမျိုးကျူးလွန်တာတွေဖြစ်လာတာကိုတွေ့ရတော့တော်တော်စိတ်မကောင်းစရာပဲပေါ့ဟိုကိုယ်စိန်ဝင်းရောဘယ်လိုမြင်မိလဲ
ကျွန်တော်အချင်းပြချစာမှုလို့ပြောလိုက်လို့ရှိရင်၃၃ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ individual ကျွန်တော်တို့တူးချင်းအတယောက်ချင်းကြီးရဲ့စံနှုန်းစံတာတွေပေါ့ဥပမာအဖြစ်ကျွန်တော်ဟာဟိုမိဝါကိုဖြတ်လိုက်တယ်ရဲရဲကတားတဲ့အခါကျရင်ပတ်စံလက်ထိုးဖို့ကြိုးစားတာဒါမျိုးတွေရှိတယ်နောက်တစ်ခုကကျတော့ဒီ regional level ပေါ့နော် regional level ဒီနားတွေမှာပေးတဲ့ဟာတွေနောက်တစ်ခုကတော့ပေါ့ဒီ union level ပေါ့လေဘောခုအစ်မပေးတဲ့ဟာတွေအချက်ပြချတာမှုကိုတိုက်ဖြတ်မယ်ဆိုရင်သူတစ်ချက်ကတော့ဟိုအစိုးရတယ်မဟုတ်ဘူးပြည်သူတွေကိုယ်တိုင်ငါကိုကအမ်ပါဝါဟိုစီအမ်ပါဝါလုံးမှာရတယ်သူတို့တွေရဲ့အစိုက်တက်ကပြောင်းလဲဖြစ်မှာ mindset အပြောင်းလဲဖြစ်မှာပေါ့နော်ဒါပေမဲ့လည်းအစိုးရကလုံနိုင်တဲ့ဟာကဏ္ဍကကြီးတယ်အစိုးရကဒါကိုတကယ်ကိုပဲအရေးကြီးပါလားတိုက်ခိုက်ကိုတကယ်ကိုဆက်ဖို့လိုပါလားဆိုတဲ့ဟာအထူးသဖြင့်တော့ဒီအကြီးတွေကိုခေါင်းတွေကိုအဲ့လိုမျိုးလုံတဲ့အလုံးကျော်လုံလာတဲ့ဟာတွေကိုကျွန်တော်တို့ကအဲ့ဟိုကတ္တတာကိုအရေးယူမှရမယ်ကျွန်တော်တို့ရဲ့ဒီဝန်ထမ်းလာစားလောလောဆယ်မှာဘယ်လိုမှမလုံတော့ဘူးအဲ့ဒီကကြတော့ဝန်ထမ်းတွေကဒီအပေါ်ဟိုအချက်ပြချစားမှုရှိနေတယ်ဆိုတော့ဟာကျွန်တော်တို့ကဒါကိုညင်းမရဘူးဒါကိုကြောင်းချင်းချင်းကြောင်းလို့မရဘူးသို့တော်လည်းပဲအရှန်းကာရောလှုပ်လာတဲ့လူတွေဒီအကြီးကြီးသမားတွေဒီကျွန်တော်တို့ကတ္တတာကိုနှိမ့်နိုင်မှဘယ်လိုဆိုရင်ကျွန်တော်တို့ဘယ်လိုမှအပြောင်းလဲကိုလုံးလို့မရဘူ
းဆိုတော့ဝန်ထမ်းနေအပြစ်သူတွေစာဝတ်နေမှုဖိုးလို့အောင်လာစားနေဒီကုံစင်းနှုံးနဲ့ကိုက်ညီပေးတာအပြင်တစ်ဖက်ကလည်းဒီအပြစ်ပေးအေးယူတာတွေကျွလွန်နေသူတွေအပြစ်ပေးအေးယူတာတွေလက်ပေးတဲ့သူတွေကိုလည်းအပြစ်ပေးအေးယူတာတွေတပြိုင်တည်းကျွန်တော်တို့တစ်ခါတည်းလောက်ရမှာထင်တယ်နော
်ဟုတ်တယ်ခင်ဗျအဲ့ဒါတွေကတပြိုင်တည်းလောက်ရမှာဒီသူကဟိုအောက်ခြေကနေပြီးတော့အပေါ်ကိုတွားတာရောအပေါ်ကနေပြီးတော့အောက်ကိုလာတာရောပေါ့နော်အဲ့ဒီအပြင်မှာပဲကျွန်တော်တို့စနစ်တီးတီးဆောက်ရမယ်ဥပမာအပြင်တန်တန်လိုဟာမျိုးတွေဒီ online ကနေပြီးတော့တွားတဲ့စနစ်ကိုတီးဆောက်ရမယ်ဒီမဲ့ဆိုရင်လူတွေနဲ့လှုပ်ထားလို့ရှိရင်အဲ့ဒီလူတွေကလက်စားဖို့အခွင့်ဖန်တီးပြလိုက်တာပေါ့ပြီးတော့ကကြမီဒီယာလွတ်လပ်ခွင့်အရေးကြီးတယ်မီဒီယာtransparency media access to information media ကဒီဟာတွေကိုပေါ်နိုင်မှာခုနဟိုဟာကိုငင်းညာအောင်ပြောတဲ့ဟာမျိုးပေါ့ဒီပါတီစည်းစီတွေဟိုလက်စားတဲ့ဟာမျိုးရှိခဲ့တယ်ဆိုရင် media အရာဒီထုတ်ခွင့်ရှိတယ်နောက်ပြီးတော့ media access to information ရှိတယ်ဆိုရင်ဒီလိုမျိုးကိစ္စကပေါ်လာမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ကိုဆရာ
ဒါဒီအကုန်လုံးကျွန်တော်တို့တပြိုင်တည်းလုတ်သွားဖို့ကတော့လိုအပ်တယ်ဒါပေမဲ့ဝန်သားစရာကောင်းတာပေါ့လေဒါနဲ့နှော်လင့်ချက်ပေါ့ဘာလဲဆိုတော့အစိုးရ master plan ဒါနဲ့ပတ်သက်ပြီးတော့အမေရိကန်ကမှာပြောပြတိုက်ခိုက်ရေးနဲ့ပတ်သက်ပြီး master plan တစ်ခုကိုမကြခင်ထုတ်ခိုက်တဲ့မယ်လို့ဟိုသတင်းကြားရတာပေါ့လေ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကဘာတောင်ရေကျွန်တော်စက္ကန့်30လောက်ကလေးအတွင်းမှာခမ်းမြန်လေးဖြည့်ပေးပါ။အရင်အစိုးရတွေလက်ထက်ကကျွလွန်ခဲ့တဲ့အကျင့်ပြချစားမှုတွေကိုကျွန်တော်တို့အနည်းနဲ့အများဆိုသလိုကင်တွယ်အရေးယူနိုင်မယ်လို့ထင်သလား။စက္ကန့်30ကျွန်တော်က
တော့ဒီအဲ့ဒါတွေကိုဒီလိုရှိပေါ်တော့ဒီအာဏာရဟိုဒီအာဏာရဆိုကျွန်တော်တို့မစ္စတီရှိတဲ့အစိုးရပါပဲ။ဒီရဲ့ဒီကင်တွယ်မှုပေါ်မှာလည်းကျွန်တော်ကတော့ဟိုညှော်လင့်တယ်ပေါ့နော်။ဒီလိုပြောကြတာကင်တွယ်နဲ့ဆိုလို့ရှိရင်တော့ဟိုဘာလို့ရောဟိုကျွန်တော်တို့အဓိကတော့ဒီကျွန်တော်တို့ပြဿနာကဒီမှာဒီပြဿနာ2008ပေါ်ပြီးတော့မှနောက်ကြောင်းမှပြန်ရဆိုရင်ဟာလေရှိနေတယ်နောက်တစ်ခုကမျိုးသားရင်းချမ်းတွေသွားဆိုအဲ့ဒါကြီးကိုခြေထုတ်နိုင်မှာလည်းပေါ့နော်ဒီနောက်ကြောင်းမှပြန်ရဆိုရင်ဟာဆိုကျွန်တော်ကဥမာပြင်အခုလေးကိုသတ်မှတ်ထားပေးတာရှိပြီးတော့မတရားလို့တော့မတရားလို့တဲ့အတိုင်းပဲထားရတဲ့ဥပဒေကြီးပြီးတော့ဒါကျွန်တော်ပုံမှန်ဒီဒီကြီးတော့ပေါ့2008ပေါ်ပြီးပုံမှန်ဒီကအဲ့ဒီအခန့်ကြီးတက်သွားနိုင်တော့တချို့ကလည်းရေးရင်းနဲ့
ဟုတ်ကဲ့ကိုပတ်တအောင်ကိုစင်ဝင်ရောနောက်ပါဝင်ဆွေးနွေးတဲ့သူတွေစာနဲ့ရေးပြီးတော့ဆွေးနွေးတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာဒီနေ့ကတော့အချိန်ကတက်လောက်ခွဲရတဲ့အတွက်နောက်တစ်ပတ်မှပြန်ဆုံကြအောင်ပ
ါဒါကတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အင်္ဂါညတရက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ဒီကနေ့ကာလမှာကမ္ဘာပေါ်ကလူပေါင်း815သန်းလောက်ဟာစိုးရွားတဲ့ငတ်မွတ်ခေါင်းပေါင်းမှုဒဏ်ကိုခံစားနေရပါတယ်။ဒီအရေအတွက်ဟာလွန်ခဲ့တဲ့10နှစ်ကအရေအတွက်ထက်တိတိတသာပိုနေသွားပြီမလဲ။ငတ်မွတ်ခေါင်းပေါင်းမှုကြောင့်သေဆုံးရသူအရေအတွက်ဟာ AIDS, TB နဲ့နှ ငှက်ဖျားယောဂါတွေကြောင့်တည်ဆုံးရသူစုစုပေါင်းထဲပိုများပါတယ်။မေလ28ရက်နေ့ဟာကမ္ဘာငတ်မွခေါင်းပေါင်းမှုအထိမ်းမှတ်နေပါ။နေရာတိုင်းမှာအစားအစာအလုံးလောက်ရှိနေတဲ့ကြားမှာပဲဒီကမ္ဘာလုံးမှာလူပေါင်း 21,000 လောက်ဟာငတ်မွခေါင်းပေါင်းမှုသို့မဟုတ်အာဟာရမပြည့်ဝမှုကြောင့်နေ့စဉ်တည်ဆုံးနေကြရပါတယ်။ကမ္ဘာပေါ်ကလူတိုင်းအတွက်စားနပ်ရိက္ခာအလုံးလောက်မထိုးလွှတ်နိုင်တာကြောင့်လူတွေငတ်မွခေါင်းပါရတာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်30အတွင်းအစားအစာရနိုင်တဲ့အခြေအနေတိုးတက်လာတာနဲ့အတူစားနပ်ရိက္ခာထိုးလို့မှုတိတိတတ်တာတိုးတက်လာတာကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုးရွားစွာအာဟာရမပြည့်ဝသူအရေအတွက်ဟာ34ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိလျော့ကျသွားတယ်လို့ကမ္ဘာငတ်မွခေါင်းပေါင်းမှုပညာပေးအစီအစဉ်ကပြောပါတယ်။အဓိကပြဿနာကတော့ကမ္ဘာပေါ်ကလူအများအပြားဟာအစားအစာထိုးလို့ဖို့သို့မဟုတ်ဝယ်ယူဖို့မတတ်နိုင်တဲ့အခြေအနေမှာရောက်နေဆဲဖြစ်တာပါပဲ။ငတ်မွခေါင်းပေါင်းမှုဟာစည်ရဲမွဲတေမှုရဲ့အကျိုးဆက်တစ်ခုဖြစ်တယ်လို့အကြောင်းရင်းတစ်ခုလည်းဖြစ်တယ်ဆိုတာကသိသေးကြပါရဲ့နိုင်ငံအများပြားမှာလူမှုဖူလုံရင်းဆိုင်ရာအကူအညီအထောက်ပံ့တွေမရှိတာကြောင့်ငတ်မွခေါင်းပေါင်းမှုရှိနေတာပါနိုင်ငံအများပြားမှာစိုက်ပျိုးရေးလုပ်ငန်းအများစုကိုလုပ်ကိုင်နေကြတဲ့အမျိုးသမီးတွေဟာအမျိုးသားတွေကြားသလောက်တင်တန်းချေးငွေသို့မဟုတ်မြေယာပိုင်ဆိုင်မှုအခွင့်အလမ်းတွေကိုမရတာကြောင့်ပါပဋိပက္ခတွေစိုက်ပျိုးရေးကဏ္ဍမှာရင်းနှီးမြှုပ်နှံမှုအားမပြတဲ့အုပ်ချုပ်ရေးစနစ်တွေမြေယာနဲ့သဘာဝအရင်းအမြစ်တွေကိုစီမံခန့်ခွဲမှုညံ့ဖျင်းတာပညာရေးအခွင့်အလမ်းလျော့နေတာသဘာဝဘေးအန္တရာယ်တွေကြောင့်အသေးစားလေယာဉ်လုပ်ငန်းလုပ်သူတွေအိုးအိမ်စွန့်ထွက်ပြေးရတာငွေကြေးနဲ့စီးပွားရေးအကျပ်တဲတွေကြောင့်အနေအဆုံးအဆင့်ကအလို့အကင်တွေဆုံးရှုံးပျောက်ကွယ်သွားတာစတဲ့အခြေအနေတွေအားလုံးဟာအဆင်ရဆုံးလူတွေငတ်မွခေါင်းပါသွားစေတဲ့အကြောင်းချက်တွေပဲဖြစ်ပါတယ်ငတ်မွခေါင်းပါမှုနဲ့အလွန်မင်းဆင်းရဲမွေတွေမှုရောကြဖို့လွန်ခဲ့တဲ့10နှစ်အတွင်းကမ္ဘာတဝန်းလှုပ်ဆောင်တာကနေတိတာတဲ့အောင်မြင်မှုတချို့ရထားပါတယ်။ဒါဟာအမေရိကန်အပါအဝင်နိုင်ငံတကာနဲ့နိုင်ငံစုံပါအဖွဲ့အစည်းတွေဖောင်ဒေးရှင်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့အစိုးရတွေရဲ့ကြိုးပမ်းအားထုတ်မှုတွေကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းလူပေါင်း 83,500 ကျော်ဟာနေ့စဉ်စားနပ်ရိက္ခာမလုံလောက်တဲ့ဘဝမှာနေထိုင်ကြရဆဲရှိတယ်ဆိုတာကိုဒီကမ္ဘာငတ်မွခေါင်းပေါင်းမှုအထိမ်းအမှတ်နေ့မှာအမှတ်ရကြဖို့လိုပါတယ်။ညအများစုမှာစာလောင်မွတ်သိပ်စွာအိယာဝင်သွားရတဲ့ကလေးငယ်တယောက်မှမရှိတော့ဘူးကလေးတွေစားရဖို့အတွက်အငတ်ခံရတဲ့မိဘတယောက်မှမရှိတော့ဘူးလို့အခိုင်အမာပြောနိုင်တဲ့အခြေအနေထိရောက်ဖို့အတွက်ခရီးရှည်ကြီးကိုဆက်လျှောက်ကြရအောင်မှဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VOA အပေါ်မှာကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ VOA မြန်မာပိုင်းကဆက်လက်ပြီးတော့တန်လွင့်နေပါတယ်အခုထုတ်လွှင့်နေတဲ့တနာ ਈ စာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16.25လို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားနိုင်ငံကကျယ်လေးပွင့်ဗိုလ်ချုပ်ကြီးတယောက်နဲ့နိုင်ငံသားရေးဝန်ကြီး Mike Pompeo တို့ဒီသတင်းမှနောက်ပိုင်းကျရင် New York မြို့မှာတွေ့ဆုံကြမယ်လို့အင်ဗီရောကပြောပါရယ်။ဩစာကြီးတဲ့ဗဟိုကော်မတီဒုဥက္ကဋ္ဌလည်းဖြစ်ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်တဲ့ Kim Jong Chu ဟာတရုတ်နိုင်ငံဘေကျင်းမြို့ကနေ New York မြို့ JFK လေဆိပ်စီကိုအင်္ဂါနေ့ကထွက်ခွာလာပြီဖြစ်ပါရယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တွေချိုးဖောက်ခံနေရတယ်လို့ American ပြည်ထောင်စုကပြောကြားလိုက်ပါရယ်။ဘာသာရေးလွတ်လပ်ခွင့်အခြေအနေဟာအင်ပတန်ဆိုးဝါးနေတယ်လို့ဒီကဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်သံအမတ်ကြီးဆန်ဘရောင်းဘက်ကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားတာပါမြန်မာနိုင်ငံမှာဆိုရင်လူနည်းစုဘာသာကိုးကွယ်သူတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအခုချိန်ထိရှိနေတယ်လို့သူအနေနဲ့ယုံကြည်တဲ့အကြောင်းအခုဆိုရင်ကချင်ပြည်နယ်ထဲမှာနှိမ်နှင်းမှုတွေကိုနှစ်ဆတိုးလုံးနေတယ်လို့သံအမတ်ကြီးဘရောင်းဘက်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်မြန်မာနိုင်ငံကို၃ရက်ကြာလာရောက်ခဲ့တဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Virginia Gamba ကမြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာကလေးတငယ်တွေကိုထိရောက်စွာအကွာအဝေးပေးဖို့အတွက်သူ့ရဲ့ခရီးစဉ်အပြီးမှတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားပင်လယ်အရှေ့အလယ်ပိုင်းကနေပြီးတော့မြန်မာနိုင်ငံအနောက်ဘက်အမ်းမြို့ကိုဖြတ်ကျော်ဝင်ရောက်ခဲ့တဲ့မုန်တိုင်းဟာကုန်းတွင်းမုန်တိုင်းငယ်ဖြစ်နေဆက်လက်တည်ရှိနေပြီးတော့နောက်ထပ်12နှစ်အတွင်းမှာတော့အာရုံသွားလိမ့်မယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တွေမှာတနအီကို35မိုင်နှုန်းအထိလေပြင်းတိုက်ခတ်နိုင်တယ်လို့လည်းမိုးစလရဲ့နောက်ဆုံးသတိပေးချက်မှာပြောထားပါတယ်ရှင်
။နောက်ဆုံးရ မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မုံကြီးညာသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြောအောင်လင်းဖြစ်ပြီးတော့အတမ်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရောစိတ်ပါရွှေလန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပါခင်ဗျာ။
This program has come to you from the Voice of America, Washington.